Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2023ခုနှစ်ဇန်နဝါရီလ16ရက်တနင်္လာနေ့မနက်ခင်း 6:00 AM နဲ့ 8:00 AM အစီအစဉ်တွေကိုလိုင်းဒိုမီတာ30.48နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေထုတ်လွှင့်နေပါပြီရှင်ကျွန်မနင်္ဂလာပါအခုမနက်ခင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပ
ါဘေးကင်းရန်ကင်းမင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာကျွန်တော်ကခင်မောင်စုမြင့်ပါဒီကနေ့မနေ့ပြောပြမယ်နောက်ဆုံးရထိတ်တဲရောက်သတင်းတွေကတော့ရုရှားဒုံးကျည်ထိမှန်လို့ယူကရိန်းတိုက်ခန့်တွေပြိုကျပြီးလူ30သေဆုံးခဲ့ပါတယ်။၃နှစ်ကြာပိတ်ထားတဲ့မြန်နှုံးမြင့်ရထားကိုတရုတ်နဲ့ဟောင်ကောင်ကြားပြန်လည်ပြေးဆွဲနေပါပြီ။အာဖဂန်နစ္စတန်နိုင်ငံမှာအရင်ဒီမိုကရေစီအစိုးရလက်ထက်ကအမျိုးသမီးလွတ်တော်အမတ်တဦးလုံခြံခံရပါတယ်။အဲ့ဒီလိုသတင်းတွေကိုပြောပြပေးမှာပါနန်းလောင်ရေ
။ကောင်းပါပြီရှင်။ဒီကနေ့ထုတ်လွှင့်ချက်တွေထဲမှာတော့လက်ရက်ကုံစတင်ကြောင်းဖြစ်ရမှာတေဆုံးခဲ့တဲ့ကျောင်းသူကျောင်းသားတွေထက်ကကျောင်းသားမိဘတို့ရဲ့ရင်ဖွင့်ချက်ကိုကြားဖို့ရှိပါတယ်
။ကျွန်တော်ကမတွေ့ရဘူး။တွေ့ရတဲ့ဒီနေ့တာယူပါလေပြသက်ခံရမှာအဲဒီဖေးကားနဲ့ကျွန်တော်တို့အိမ်ထဲကတို့ရဆိုတာမတွားရုံလေ
။အဖြစ်အဆိုကတော့နောက်ပိုင်းမှာကြားဖို့ရှိပါတယ်။ဒါအပြင်အမေရိကန်နိုင်ငံလက်စ်ဗီဂတ်စ်မြို့မှာကျင်းပတဲ့ CES 2023ပွဲမှာပြသခဲ့တဲ့လူသုံးနည်းပညာသစ်တွေအကြောင်းနဲ့အတူအမေရိကန်အစိုးရအာဘော်ကိုလည်းထုတ်လွှင့်သွားမှာဖြစ်ပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့ကမ္ဘာမြတ်မီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းကျယ်မဆုများမြန်မာပြည်မှပေးစာများနဲ့ထူးခြားဆန်းများသတင်းများအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနက်ဖြန်ထိတ်တန့်ရောက်သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူပြောပြပါမယ်ရှင်
။ယူကရိန်းနိုင်ငံအရှေ့တောင်ပိုင်းဒနီပရိုမြို့ကရုရှားမစ်ဆိုင်းဒုံးထိမှန်ပျက်စီးသွားတဲ့လူနေတိုက်ခန့်တွေအဆောက်အုံတွေကနေအသက်မသေးကျန်ရစ်သူတွေကိုဆက်လက်ရှာဖွေနေဆဲဖြစ်ကြောင်းယူကရိန်းသမ္မတကပြောလိုက်ပါတယ်။မစ်ဆိုင်းဒုံးထိမှန်ရာအဆောက်အုံတွေကအသက်15နှစ်အရွယ်ကလေးတစ်ယောက်အပါအဝင်30ရက်မနေ့သေဆုံးပြီး30လောက်လည်းပျောက်ဆုံးနေကြောင်းယူကရိန်းသမ္မတဗလိုဒီမာဇယ်လင်စကီကတနင်္ဂနွေနေ့ကပြောပါတယ်။အဲ့ဒီလိုတိုက်ခိုက်မှုကိုရှုံချဖို့ပြက်ကွက်တဲ့ရုရှားလူမျိုးတိုင်းဟာတရားဘောကြောင်တဲ့သူတွေဖြစ်တယ်လို့လည်းပြောဆိုလိုက်ပါတယ်။ဒန်နီပရိုမျိုးတော်ဝင်ဘော်ရစ်ဖီလက်တော့ဖ်ကတော့အပြည့်အစည်းတွေကြားမှာအသက်ရှင်ကျန်တဲ့သူတွေကိုကယ်ဆယ်နိုင်မှုအခြေအနေကတိတ်ပြီးမကျန်တော့ဘူးလို့တနင်္ဂနွေနေ့က Reuters သတင်းဌာနကပြောပါတယ်။ရုရှားတပ်တွေစနေနေ့ကမီဆိုင်းဒုံးအများအပြားပစ်ကတ်တဲ့အထက်မှာအခုလူနေတိုက်ခန်းကိုလည်းထိမှန်ခဲ့တာဖြစ်ပါတယ်။မကြာသေးခင်လတွေကရုရှားတွေဘက်ကနေမီဆိုင်းဒုံးတွေနဲ့ပစ်ကတ်ခဲ့လို့ယူကရိန်းနိုင်ငံအတွင်းမှာအရေးကြီးတဲ့အခြေခံအဆောက်အုံတွေပျက်စီးခဲ့တာကြောင့်လျှက်စစ်မီးတွေပြတ်တောက်နေသလိုအရသာတေဆုံးမှုတွေလည်းရှိနေပါတယ်ခင်ဗျာ
။နီပေါင်းနိုင်ငံပိုခါရာမြို့မှာတနင်္ဂနွေနေ့ကခီးတဲတင်လေရင်တစ်စင်းပြတ်ကျခဲ့တာမှာလူ60ရှိထက်မနည်းတေဆုံးခဲ့ကြောင်းမြို့ပြလေးချောင်းပြန်တန်းရင်အာဏာပိုင်တွေကပြောပါတယ
်။ဆရာချန်ဒီကာယောနေတဲ့ချယ်လန်ဂျ်အမယ်ရှုပ်တော့နည်းနည်းဟုတ်
လုံခြုံရေးအေဂျင်စီတွေအနေနဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရပါတယ်။ဒါကတော့တေဆုံးသူတွေဘသူဘွားဖြစ်တယ်ဆိုတာခွဲခြားပြီးတော့တက်ဆိုင်ရာမိသားစုတွေစီအများဆုံးလွှဲပြောင်းပေးဖို့ဖြစ်ပါတယ်လို့ရဲအရာရှိ AJ Chaitri ကသတင်းထောက်တွေကိုပြောဆိုသွားတာပါ။ဒါဟာနေပေါင်း30အတွင်းအဆိုးအဝါဆုံးလေရင်ပြကြမှုလည်းဖြစ်ပါတယ်။မြို့တော်ကတ်မန်ဒူကနေခီးတဲ82ဦးလိုက်ပါလာတဲ့ရစ်တီလေကြောင်းလိုင်းကလေရင်ပြကြသွားတဲ့တောင်ဆောင်ပေါ်မှာရာနဲ့ချီတဲ့ရှာဖွေကက်ဆယ်ရေးသမားတွေလည်းဆက်ပြီးတော့ရှာဖွေနေပါတယ်။လေရင်ပြအပိုင်းအစတွေထဲမှာကက်ဆယ်ရေးသမားတွေဆက်လက်ရှာဖွေနေတာကိုဒေသခံရုံမြင့်သားကြားတဲ့တွေမှာတွေ့ရပါတယ်။လျှင်ပြတ်ကျသွားတဲ့နေရာတစ်ပိုက်ကအပြက်စီအပိုင်းစားတချို့မီးလောင်နေတာကိုလည်းအဝေးကနေလမ်းမြင်ရပါတယ်။လေကြောင်းပြန်တန်းရေးကွင်းရက်ကဒေတာအချက်အလက်တွေအရ1992ခုနှစ်ပါကစ္စတန်လေကြောင်းလိုင်း Airbus A300 အမျိုးအစားခီးတဲ့တင်လေရင်ကတ်မန်ဒူလေးစိတ်ကိုဆင်ကနေတောင်ဆောင်မှာပြတ်ကျသွားခဲ့တော့ကလျှင်မော်ပါတဲ့ခီးတဲ့169ယောက်တေဆုံးသွားခဲ့တဲ့ဖြစ်နောက်ပိုင်းအခုလျှင်ပြတ်ကျမှုဟာနီပေါင်းနိုင်ငံသမိုင်းမှာလူတေဆုံးမှုအများဆုံးမှာမနေ့10နိုင်မနေ့90မှာ City George လေးစိတ်ကလေကြောင်းထိန်းသိမ်းမှုဌာနနဲ့နောက်ဆုံးဆက်သွယ်ရခဲ့ပြီးတဲ့နောက်လျှင်ပြတ်ကျသွားခဲ့တာလို့နေပေါ်မြပြလေကြောင်းအချုပ်ရေးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်
။အာရဗ်အဖွဲ့ချုပ်ခေါင်းဆောင်တွေအီဂျစ်ခေါင်းဆောင်တွေနဲ့တွဲဆုံဆွေးနွေးဖို့အတွက်တရုတ်နိုင်ငံရဲ့ဝန်ကြီးချင်ကန်းဟာအီဂျစ်နိုင်ငံကိုင်ရိုမြို့တော်ကိုရောက်ရှိနေပါတယ်။တရုတ်နိုင်ငံကအခြေခံအဆောက်အုံလုပ်ငန်းတွေမှာအကြီးအကျယ်ရင်းနှီးမြှုပ်နှံထားပြီးအခြေခံအောင်ကြိုးပမ်းတဲ့အာဖရိကတိုက်မှာတရုတ်ထိပ်တန်းတန်တမာရဲ့သတင်းတစ်ပတ်ကြာနောက်ဆုံးခီးစဉ်အဖြစ်ကိုင်ရိုမြို့ကိုရောက်ရှိလာတာဖြစ်ပါတယ်။ချင်ဟာအီဂျစ်သမ္မတအဗ်ဒယ်ဖက်တယ်အီစီစီနဲ့တွေ့ဆုံခဲ့တယ်လို့နိုင်ငံခြားရေးဝန်ကြီးဆာမတ်ရှောက်ကရီတို့နဲ့လည်း နှစ်နိုင်ငံဆက်ဆံရေးနဲ့အီဂျစ်နိုင်ငံကိုတရုတ်ခီးသွားတွေတိုးပွားလာမဲ့အစီအစဉ်ကိုဆွေးနွေးခဲ့ကြပါတယ်။တရုတ်နိုင်ငံကဒေါ်လာသန်းထောင်ပေါင်းများစွာယင်းနှိမ့်နှံထားတဲ့အီဂျစ်အစိုးရပိုင်အခြေခံအဆောက်အုံတည်ဆောက်ရေးလုပ်ငန်းတွေကိုလည်းဆက်လက်ပြီးထောက်ပံ့ပေးဖို့ကတိပြုလိုက်ပါတယ်။အရှေ့လေပိုင်းဒေသမှာအစ္စရေးနဲ့ပါလက်စတိုင်းတို့ရဲ့တင်းမာမှုမြင့်တက်နေတာကိုလည်းတရုတ်နဲ့အီဂျစ်နှစ်နိုင်ငံနိုင်ငံကြားရေးဝန်ကြီးတွေဆွေးနွေးခဲ့ကြပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုအထွန်းစေဝန်ကွဲပြားနေတာတွေအစွန်းရမှုနဲ့မတရားမှုတွေကိုပြုပြင်နိုင်ရေးမာတင်လူသကင်းဂျူနီယာရဲ့ဘဝကိုကြည့်ပြီးတော့အတူယူကြဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြည်သူတွေကိုပြောကြားလိုက်ပါတယ်။ကွယ်လွန်သူပြည်သူအခွင့်အရေးကောင်းဆောင်မာတင်လူသကင်းတင်းအုပ်ဆရာအဖြစ်တာဝန်ယူခဲ့တဲ့ဂျော့ဂျီယာပြည်နယ်အတ္လန်တာမြို့ခရစ်ယာန်ဘုရားကျောင်းမှာကျင်းပတဲ့သတင်းငွေနဲ့အောင်မွေပွဲအခမ်းအနားမှာသမ္မတဘိုင်ဒန်ကလက်ရှိသမ္မတတဦးအနေနဲ့ပထမဆုံးတက်ရောက်ခဲ့ရမှာထည့်သွင်းပြောကြားသွားတာပါ။ဇန်နဝါရီလရဲ့16ရက်သတင်းလာနေကိုတော့မာတင်လူသကင်းဂျူနီယာရဲ့မွေးနေ့အထိမ်းအမှတ်အမေရိကန်အစိုးရရုံးပိတ်ရက်အဖြစ်သတ်မှတ်ထားပါတယ်။အဘနီဇာနချင်းခရီးယံဖျားကြောင့်ကတင်အုပ်ဆရာတော်ဒီမိုကရက်ထက်လွတ်တော်အမတ်ရာဖယ်ဝမ်နော့ရဲ့ဖိတ်ကြားချက်နဲ့သမ္မတဘိုင်ဒန်တက်ရောက်လာတာပါအခုအချိန်မှာအမေရိကန်နဲ့ကမ္ဘာကြီးအတွက်ဒီမိုကရေစီနဲ့အာဏာရှင်ကြားရွေးချယ်ရမယ့်လမ်းဆောင်လမ်းခွာကိုရောက်နေပြီလို့ယူဆကြောင်းသမ္မတဘိုင်ဒန်ကမိန့်ခွန်းမှာပြောဆိုသွားပါတယ်ပယံပရာအခြေအနေထက်လူမှုအတိုင်းဝိုင်းစစ်တပ်ကိုရွေးချယ်ရမယ့်အချိန်ဖြစ်ပြီးတော့မြစ်တာတရားထက်အမုံတရားကိုဦးစားပေးရွေးချယ်ကြမှာလားလို့လဲသမ္မတဘိုင်ဒန်ကမိန့်ခွန်းထုတ်သွားပါတယ်မေပေးပိုင်ခွင့်အတွက်လှောက်ရှားခဲ့တဲ့မာတင်လူသကင်းရဲ့ခရင်ချက်ဟာအလွန်လေးနက်ပြီးတော့စိတ်ဓာတ်ပိုင်းကိုကျင့်သိက္ခာပိုင်းတွေပါဝင်ပါတယ်လို့လဲပြောကြားသွားပါတယ်အမေရိကန်ပြည်သူအားလုံးအတူတကွရှေ့ဆက်ရှောက်လန်းကြပါစို့လို့လဲသမ္မတဘိုင်ဒန်ကသူ့မိန့်ခွန်းထဲကနေပြည်သူတွေကိုသတင်းစကားပေးသွားခဲ့ပါတယ်1968ခုနှစ်အသက်39နှစ်အရွယ်တနစီပြည်နယ်မန်ဖစ်မြို့မှာလှုပ်ကြံတက်ဖြတ်ခံခဲ့ရတဲ့ဒေါက်တာကင်ဟာတက်ရှိထင်ရှားရှိခဲ့မယ်ဆိုရင်တော့ဇန်နဝါရီလ15ရက်နေ့တနင်္ဂနွေနေ့ဟာ94နှစ်ပြည့်မွေးနေ့လည်းဖြစ်ပါတယ်
VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တာကသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်ကိုဗစ်ကာယောဂါကြောင့်သုံးနှစ်နီးပါးပိတ်ထားခဲ့တဲ့အရေးပါတဲ့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဂိတ်တချို့ကိုပြန်ဖွင့်လိုက်ပြီလို့နယ်စပ်မှာတာဝန်ရှိတဲ့သူတွေကဇန်နဝါရီလ15ရက်နေ့ကပြောဆိုတာကိုကိုကာပြည် AFP သတင်းမှာဖော်ပြလိုက်ပါတယ်။အရှိတောင်အရှာမှာဖြတ်တန်းသွားလာမှုအများဆုံးနယ်စပ်ဂိတ်တစ်ခုဖြစ်တဲ့မူဆွဲနယ်စပ်ကုန်သွယ်ရေးဂိတ်ကို2020ခုနှစ်ဧပြီလ1ရက်နေ့ကတည်းကပိတ်ထားခဲ့ရာကဇန်နဝါရီလ14ရက်နေ့မှပြန်လည်ဖွင့်လှစ်လိုက်ပြီလို့မူဆယ်ဆန်ကုံတယ်များအသင်းရဲ့ဒုတိယဥက္ကဋ္ဌဦးမင်းသိန်းပြောတာကိုကိုကာပြီး AFP မှာရေးသားထားပါတယ်။နယ်စပ်ကုံတွယ်ဂိတ်တရားဝင်ဖွင့်လှစ်တဲ့အထိမ်းအမှတ်အဖြစ်မူဆယ်မှာရှိတဲ့မိုင်းဝိုင်းဂိတ်ကနေထရက်ကား6စီးတရုတ်နိုင်ငံဘက်ကိုမောင်းသွားတယ်လို့ဆိုပါတယ်။မနေ့စနေနေ့မှာပဲတရုတ်ဘက်ကမြန်မာနိုင်ငံတဲကိုဆောက်လုပ်ရေးနဲ့လျှက်စစ်ပစ္စည်းတွေ၊ကျန်းမာရေးကဏ္ဍအသုံးပြုတဲ့ပစ္စည်းတွေ၊လူသုံးကုန်နဲ့စားသောက်ကုန်ပစ္စည်းတွေတင်ပို့ခဲ့တယ်လို့ဆိုပါတယ်ခင်ဗျာ။
COVID-19 ကာယောဂါစတင်ပေါ်ပေါက်ခရဲကတရုတ်ပြည်မကြီးနဲ့ဟောင်ကောင်ကြားရပ်နားထားတဲ့မြန်နှုံးမြင့်ရထားတွေကိုဇန်နဝါရီလ15ရက်နေ့မှာပြန်လည်ပြေးဆွဲပါတယ်။တရုတ်အစိုးရကခီးတယ်ရီတိချခွင့်နေရမယ်ဆိုတဲ့ COVID ကန့်သတ်ချက်တွေပြီးခဲ့တဲ့တစ်ပတ်ကဖြေလျှော့ပေးလိုက်တဲ့အချိန်မှာရထားတွေခုလိုပြန်ပြေးဆွဲတာပါ
။香港嘅經濟已經開始逐步回復正常啦。
ဟောင်ကောင်ရဲ့စီးပွားရေးလုပ်ငန်းတွေတဖြည်းဖြည်းပုံမှန်ပြန်ဖြစ်လာပါပြီဒီအတွက်ဝမ်းသာမိပါတယ်ကန့်သတ်ချက်ဖြေလျှော့မှုဒုတိယအဆင့်အဖြစ်နေဆက်တွေပြန်ဖွင့်လိုက်တဲ့အပြင်မြန်နှုံးမြင့်ရထားတွေပါဒီကနေ့ပြန်လည်ပြေးဆွဲနေပါပြီလို့ MDR Corporation ဥက္ကဋ္ဌ Rex Weyong ကပြောဆိုသွားတာပါနိုင်ငံတော်ကကိုဗစ်ပိုးရအကြီးကျယ်ကူးစက်နေပြီးတော့ဆေးရုံတွေမှာကိုဗစ်ကြောင့်သေဆုံးသူ6000နီးပါးရှိခဲ့ကြောင်းအာဏာပိုင်တွေအတည်ပြုပြောဆိုခဲ့ပြီးတဲ့နောက်တနေ့မှာပဲရထားတွေအခုလိုပြန်ပြီးတော့ပြေးဆွဲတာလည်းဖြစ်ပါတယ်
အာဖဂန်နစ္စတန်နိုင်ငံမှာအမျိုးသမီးလွတ်တော်အမတ်ဟောင်းမာဆယ်နဗီဇဒာနဲ့သူ့ရဲ့တပ်တော်ဆောင်တဦးကိုအမည်မသိတနတ်သမားတွေကလုကြံတပ်ဖြတ်သွားတယ်လို့တာလီဘန်အုပ်ချုပ်သူတွေကတနင်္ဂနွေနေ့ကပြောပါတယ်။ကာဘူးမြို့တော်ရှိသူ့ရဲ့နေအိမ်မှာတနင်္ဂနွေနေ့အစောပိုင်းကလုကြံမှုအတွင်မောင်ဖြစ်သူလည်းတရားရရှိခဲ့တယ်လို့ကာဘူးမြို့ရဲတပ်ဖွဲ့ပြောရေးဆိုခွင့်ရှိသူခါလစ်ဇဒရန်ကပြောပါတယ်။တနတ်သမားတွေကိုဖမ်းဆီးပြီးတရားဥပဒေအတိုင်းအရေးယူနိုင်အောင်အလေးထားစုံစမ်းမှုတွေလုပ်နေပါတယ်လို့လည်းသူကပြောပါတယ်။လောက်ကျန်သူတွေ လောက်ကျန်ခံရတဲ့လွတ်တော်အမတ်မှာရန်သူမရှိခဲ့ဘူးကြောင့်နဲ့လောက်ကျန်တပ်ဖြတ်သူတွေကိုဖမ်းဆီးပေးဖို့ဆွေမျိုးတွေကတာလီဘန်အုပ်ချုပ်သူတွေကိုတိုက်တွန်းလိုက်ပါတယ်။လောက်ကျန်တပ်ဖြတ်မှုနဲ့ပတ်သက်ပြီးမြစ်တီအဖွဲ့အစည်းကမှသူတို့ရဲ့လက်ချက်ပါလို့ပြောဆိုခြင်းမရှိပါဘူး။အသက်32နှစ်အရွယ်နာဗီဇရာဟာတာလီဘန်အဖွဲ့အာဏာမရခင်အမေရိကန်ဦးဆောင်တဲ့နေတိုးတပ်ဖွဲ့တွေကထောက်ခံပေးထားတဲ့အရင်ဒီမိုကရေစီအစိုးရလက်ထက်ကရွေးကောက်ခံပါလီမန်အမတ်တဦးဖြစ်ပါတယ်။တာလီဘန်တွေအာဏာရရှိသွားပြီးတဲ့နောက်သူအပါအဝင်အာဖဂန်အမျိုးသမီးနိုင်ငံရေးသမားတွေနဲ့လူမှုပြုပြင်ပြောင်းလဲသူအနည်းငယ်ကနိုင်ငံခြားကိုထွက်ခွာမသွားဖို့ဆုံးဖြတ်ပြီးနိုင်ငံတွင်းမှာပဲနေရခဲ့ကြပါတယ်ခင်ဗျာ
။ပါကစ္စတန်နိုင်ငံမှာဒီနှစ်အတွင်းပထမဆုံးအနေနဲ့အသက်9နှစ်အောက်ကလေးပေါင်း44တန်းကျော်ကိုအဓိကထားပြီးတော့ပိုလီယိုအကျောသေးရောဂါတပ်ဖြည့်လှုပ်ဆောင်နေပါတယ်နိုင်ငံတော်လုံးကကလင်းငယ်ရဲ့ကျန်းမာရေးကိုဆက်လက်ချင်းချောင်းနေတဲ့ပိုလီယိုရောဂါဖြစ်ပွားရာနိုင်ငံတကာနိုင်ငံထဲမှာပါကစ္စတန်ပါဝင်နေတာပါအဲ့ဒီပိုလီယိုရောဂါဟာကလင်းငယ်ရဲ့အာယုံကြောတွေကိုထိခိုက်စေပြီးတော့နောက်ဆုံးမှလေပြတ်တဲ့အထိဖြစ်သွားစေပါတယ်အဲ့ဒီလိုအခြေအနေတွေကြောင့်တိုင်းနိုင်ငံလုံးအတိုင်းတာလှုပ်ရှားမှုအဖြစ်သတင်းတွေကပါကစ္စတန်ဝန်ကြီးချုပ်ရှာဘတ်ရှာရစ်ကိုရိုင်ဦးစီးပြီးတော့အစ္စလာမဘတ်မြို့တော်ကနေစတင်ပြီးတော့ကလင်းငယ်ကိုပိုလီယိုကာကွယ်ဆေးတိုက်တာကိုစတင်လိုက်ပါတယ်သူ့ရဲ့အစိုးရအနေနဲ့ကာကွယ်ဆေးတိုက်ဖို့အတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO နဲ့ American Microsoft Corporation တီထောင်သူ Bill Gates တို့အပါအဝင်နိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေကတတိယဖြစ်အောင်အထောက်ပံ့တွေပေးနေကြပါတယ်လို့လည်းပြောပါတယ်တနင်္လာနေ့မနေ့ပိုင်းထိတ်တန့်ရောက်တဲ့တဲ့တွေကိုခင်မောင်စိုးမင်းနဲ့အတူကျွန်မနောင်လောက်တင်ပြခဲ့တာပါရှင်အခုတော့အရင်ဆုံးနိုင်ငံတကာသတင်းဆောင်မတွေနဲ့စကြရအောင်ပါနိပညာသုံးဆွဲကြတဲ့လူတွေရဲ့ပြောင်းလဲလာတဲ့ကြိုက်နှစ်သက်မှုတွေလက်ခံထားတဲ့ကိုပိုင်စန်တန်ဖိုးတွေနဲ့နေစဉ်လူနေမှုပုံစံတွေပြောင်းလဲလာတာနဲ့အညီချိတ်ဆက်ထားတဲ့နိပညာတွေကိုလှိုက်လျောညှိထွေစွာအသုံးပြုနိုင်ရေးအတွက်နိပညာကုမ္ပဏီကြီးတွေကကြိုးပမ်းနေကြပါတယ်။အမေရိကန်ပြည်ထောင်စုလက်စ်ဗီဂတ်စ်မှာကျင်းပတဲ့ CS 2023ပွဲမှာလူသုံးနိပညာအသစ်တွေကိုချပြမိတ်ဆက်ခဲ့ပါတယ်။ VOA သတင်းထောက်တီနာထရင်သတင်းပေးပို့ထားတာကိုကိုရဲမွန်ပြောပြထားပါတယ်ရှင်။
LCD တကယ်ရုပ်တွေနဲ့ရေခဲတက်တာကတင်းရဲ့စိတ်ခံစားမှုအပေါ်မူတည်ပြီးတကားအယောင်ပြောင်းပါတယ်။စက်ရုပ်ဖုံစုပ်ဆက်ကအတန်အမိန်ပေးစေမှုအတိုင်းလိုက်ပါဆောင်ရွက်ပါတယ်။ Las Vegas မှာကျင်းပတဲ့2023 CES ပြပွဲမှာထောင်ပေါင်းမကအဆင့်မြင့်နည်းပညာနဲ့စက်ပစ္စည်းတွေကကိုယ့်အတွက်ကိုလုံမှန်းမသိပဲလိုအပ်နေတဲ့နည်းပညာတွေပါ
။ The star at CES is all about
ဒီပွဲရဲ့ထူးချွန်ပြောင်းပြောင်းမှုတွေကတော့ကုန်ပစ္စည်းတွေပါ။အ
ိမ်မှာ online ချိတ်ဆက်သုံးနေတာအလုတ်ကောအပြော်ကောအတွက်ပါဒီချိတ်ဆက်ထားတဲ့နည်းပညာတွေကအခုတော့တာမန်လူနေမှုဘဝတဖွဲ့ဖြစ်နေပါပြီ။ကိုဗစ်ကရောဂါကြောင့်လည်းဒီလိုအပြောင်းလဲတွေကိုပုံမလှမြန်လာစေပြီးအခုလိုအခြေအနေတွေအတွက်လည်းနည်းပညာကုမ္ပဏီတွေကလည်းတုံ့ပြန်ဆောင်ရွက်ပါတယ်။စက်ပစ္စည်းအတော်များများက smart ဖြစ်လို့ရပါတယ်။ smart ဆိုတာကအင်တာနက်နဲ့ချိတ်ဆက်ထားတာပါ။ဒါမှမဟုတ်ရင်လည်းဝန်ဆောင်မှုတွေနှစ်ဆတိုးတာမျိုးပါ။ LG ကုမ္ပဏီကကမ္ဘာပထမဆုံးကျိုးမဲ့OLED TV ကိုချပြမိတ်ဆက်ခဲ့တယ်လို့ဇပွဲသင်္ကုံအဖြစ်လည်းအသုံးပြုလို့လည်းရတဲ့လေတန့်စင်ဆက်ကိုလည်းချပြမိတ်ဆက်ခဲ့ပါတယ
်။ We're more focused on healthier living and
ကျွန်တော်တို့ကကျန်းမာစွာနေထိုင်နိုင်ရေးအလုံးနဲ့ဘဝအကြာမျှမျှတာတာရှင်တွဲနေထိုင်နိုင်ရေးတွေကိုပိုဦးစားပေးဆောင်ရွက်နေပြီးကျွန်တော်တို့ရဲ့နည်းပညာတွေဟာအဲ့ဒီလိုနေထိုင်နိုင်ရေးအတွက်ပိုအထောက်အကူဖြစ်စေမှာပါ
။ Samsung ကုမ္ပဏီမှာဆိုရင် COVID အလွန်လုပ်ငန်းဝင်ပြန်လည်ရသူတွေအနေနဲ့ခွေးမွေးထားရင်အိမ်မှာကြံခဲ့တဲ့အိမ်မွေးတရိတ်ဆန်လေးတွေအထူးကြံဖြစ်မှာဆိုရင် Smart TV တွေကသင့်အသုံးပြုဆက်သွယ်ခွင့်ရကြပါတယ
် Using the mics on my Samsung Neo QLED 8K the
Samsung Neo QLED 8K မှာပါတဲ့စကားပြောစကားတစ်ဆင့်ဒီဝန်ဆောင်မှုတွေကနေခွေးဟောင်ရဲ့အသည့်လမ်းပေးတယ်လို့ဖြောဖြေးပွဲတွေဗီဒီယိုတွေဒါမှမဟုတ်တခြင်းတွေဖွင့်ပြီးတော့အိမ်ကခွေးကိုမပြင်းရအောင်ထိန်းထားနိုင်ပါတယ်သူကတဘာဝကိုပြတဲ့ဟာတွေကြိုက်တယ်လေ
ဒီလိုဝန်ဆောင်မှုပေးတဲ့နည်းပညာတွေကလူအ ਨੇ စုသွဲလို့ထင်ကောင်းထင်နိုင်ပေမဲ့မတန်ဆွမ်းနေအတွက်အသုံးဝင်မဲ့အခြေအနေကိုတော့အမှုမဲ့အမှတ်မဲ့ဖြစ်တတ်ကြပါတယ်အတန်နဲ့အမိန်ပေးခိုင်းလို့ရတဲ့ LG ဆက်ရုပ်ဖုံစုပ်ဆက်ကတာမန်30သူတွေအတွက်အဆင်ပြေုံသာမကမျက်စိမမြင်သူတွေနဲ့အမြင်အာရုံအားနည်းသူတွေအတွက်လည်းအသုံးသင့်ပါတယ် Samsung ရဲ့ TV မှာဆိုရင်လဲ Rolomino MOOC ဆိုတာကိုရွေးရင်အမြင်အာရုံနည်းသူတွေအတွက်ပုံမကြည်လင်ပြတ်သားပြီးအယောင်တောက်လာအောင်အလိုလျောက်လှုပ်ဆောင်ပေးမှာပါအခြားနည်းပညာအသစ်အစမ်းတွေကလည်းမတန်မစွမ်းတွေကိုတနည်းတဖုံတွဲဝိုက်သောနည်းလမ်းတွေနဲ့အကျိုးရှိစေမှာပါဂျာမန်အခြေစိုက်ဟိုလောင်ကုမ္ပဏီကနေဟိုလောင်မူဗာလို့ခေါ်တဲ့မောင်းသူမဲ့ဂျိုပုကားကလေးကိုလည်းမိတ်ဆက်ချပြခဲ့ပါတယ်ဒီကားကလေးကမြို့သွင်းကမြို့ပြင်မှာပါအ အများသုံးဆက်သွယ်ရေးလမ်းကြောင်းတွေမှာလိုအပ်သလိုကူညီပို့ဆောင်ပေးလို့ရမှာပါ280ကီလိုမီတာအကွာအဝေးကိုမောင်းနှင်လို့ရပါတယ်
If you think of people who are not able to
survey နဲ့တွားလာဖို့အဆင်မပြေတဲ့အခြေအနေမျိုးကလူတွေအတွက်ကတော့ဒီမောင်းသူမဲ့ရင်ကလေးကအဆင်ပြေစေမှာပါအချားပို့ဆောင်ရေးတွေနဲ့ကတော့မတူတဲ့နီလန်တစ်ခုပေါ့ဗျာ
ဒီယာရီကတော့ဤပညာဟာလူအစုအဖွဲ့တစ်ခုအတွက်သာအသုံးဝင်မယ်လို့ထင်ရပေမဲ့ကဘာကြီးအတွက်ပါပုံမဆက်တွေအကျိုးရှိအောင်လှုပ်ဆောင်နိုင်တဲ့ဥပမာတရေလို့ဆိုရမှာဖြစ်ပါတယ်ခင်ဗျာ
ကိုရဲမွန်တင်ပြသွားတာပါရှင် VOA မြန်မာပိုင်းရဲ့တနင်္လာနေ့မနေ့ကအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေဆက်ပြီးတော့ထုတ်လွှင့်တင်ဆက်နေပါတယ
်အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
နေ့စဉ်ဇန်နဝါရီလရဲ့တတိယမြောက်တနင်္လာနေ့ကိုတိတ်ခါတော်ရဆရာတော်ဒေါက်တာမာတင်လူသခင်းဂျူနီယာအထိတ်မှန်နေ့အဖြစ်အမေရိကန်တွေဂုဏ်ပြုကြပါတယ်တောင်ပိုင်းပြည်နယ်အလာဘားမားကဘက်ပတစ်ခရစ်ယာန်ဘုန်းတော်ကြီးဒေါက်တာခင်းဟာအမေရိကန်ပြည်ထောင်စုအတွင်းလူမျိုးရေးမညီမျှမှုတိုက်ဖျက်ရေးမှာခေါင်းဆောင်တဦးလည်းဖြစ်ပါတယ်ဇန်နဝါရီလ15ရက်နေ့ကတော့သူ့ရဲ့94နှစ်မြောက်မွေးနေ့လည်းဖြစ်ပါတယ်ပြည်တွင်းစစ်ဆုံးသက်ပြီးကျူစနစ်ကိုတရားမဝင်ချောင်းကြီးညာခဲ့တဲ့အခြေခံဥပဒေ73ချိန်မြောက်ပြင်ဆင်ချက်ကိုအတည်ပြုခဲ့တဲ့1865ခုနှစ်အတွင်းမှာစတင်ခဲ့ပြီးနောက်နှစ်ပေါင်း100အကြာ1960ပြည်လုံးနှစ်များနှောင်းပိုင်းမှာတော့ Jim Crow ဥပဒေနဲ့ထိန်းချုပ်ခံရတဲ့အများစုသော African American လူထုအမျိုးသမီးတွေနဲ့လူမျိုးရေးအရာလူနည်းစုတွေအပါအဝင်နိုင်ငံရေးအရာအလုံးအလောက်ကိုစားပြုခွင့်မရတဲ့အုပ်စုတွေအတွက်ပြည်သူအခွင့်အရေးကာကွယ်ပေးဖို့အမေရိကန်သိမ်းတဲ့ချစ်ပေးလမ်းပေါ်ထွက်တောင်းဆိုခဲ့ကြတာကြောင့်အခြေအနေတွေပြင်းထန်လာခဲ့ပါတယ်။လူမျိုးရေးအဓိကထားခွဲခြားဆက်ဆံမှုတွေပြောင်ပြောင်တင်းတင်းခွဲခြားဆက်ဆံမှုတွေကိုတရားဝင်သတ်မှတ်ထားတဲ့ပြည်내နဲ့ဒေသဆိုင်ရာပြဋ္ဌာန်းချက်တွေကိုအစိုးရအာဏာပိုင်တွေနဲ့ကိုဒူကိုဒလုံခြုံရေးအဖွဲ့တွေကအကြမ်းဖက်ကျင့်သုံးခဲ့ကြပါတယ်။လူမျိုးရေးခွဲခြားမှုအထိတက်ရောက်တဲ့အဲ့ဒီစနစ်ကိုပြောင်းလဲနိုင်ရေးကြိုးပမ်းကြတဲ့ African American တွေအင်အားအလုံးအကျွံသုံးအကြမ်းဖက်ခံရတာကြောင့်တခါတရံတက်ကြွလှုပ်ရှားသူတွေသေဆုံးရပါတယ်။ဒီလိုအခြေအနေမျိုးမှာမဟာတမဂန္ဒီရဲ့အကြမ်းမဖက်ဆန္ဒပြရေးမှုကိုဆွဲကင်တဲ့ဒေါက်တာခင်းကလူထုသပိတ်မှောက်မှုထိုင်သပိတ်ငြင်းကြဲစွာချီတက်မှုနဲ့တခြားသောအကြမ်းမဖက်အာဏာဖီဆန်မှုတွေမှာလူထုကိုဥဆောင်ခဲ့ပါတယ်။ဆန္ဒပြသူတွေအပေါ်အလွန်အကျွံလက်တုံပြမှုတွေဟာဆိုရလေအပြောင်းလဲအရေးပေါ်လှုပ်ဆောင်ရေးအတွက်နိုင်ငံတော်ဆန္ဒပြမှုတွေသာထွက်ပေါ်လာစေခဲ့ပါတယ်။အများပြည်သူဆိုင်ရာနေရာတွေမှာခွဲခြားဆက်ဆံမှုနဲ့လူမျိုးအသားအရောင်ကိုးခွယ်ယုံကြည်မှုကြားမှကွဲပြားမှုနဲ့မူရင်းနိုင်ငံသားဖြစ်မှုအပေါ်အခြေခံပြီးအလုတ်ခံထားမှုမှာခွဲခြားဆက်ဆံမှုတွေကိုတရားမဝင်ကြေညာထားတဲ့1964ခုနှစ်ပြည်သူအခွင့်အရေးအဥပဒေမှာပြဋ္ဌာန်းချက်အရပိုပြီးတာရုံညီမြဆက်ဆံလာစေရေးကိုဒေါက်တာခင်းနဲ့ပြည်သူအခွင့်အရေးလှုပ်ရှားမှုတွေကနှစ်နဲ့ချီတွန်းအားပေးခဲ့တာပါဒေါက်တာကင်းကတော့သူ့ကြိုးစားမှုရဲ့အသီးအပွင့်တွေကိုမခံစားခဲ့ရပါဘူး။1968ခုနှစ်အေပြီလ4ရက်နေ့အသက်39နှစ်အရွယ်မှာလုံးကျန်တက်ဖြတ်ခံခဲ့ရပါတယ်။သို့ပေသောညာလဲဆယ်စုနှစ်တစ်ခုအတွင်းမှာပဲခွဲခြားဆက်ဆံတဲ့ဥပဒေတွေရုပ်သိမ်းခဲ့ပြီးဒီကနေ့ဒီအချိန်မှာဆိုရင်ခွဲခြားဆက်ဆံမှုဟာရှုတ်ချစရာဥပဒေကြောင့်ရအပြစ်ပေးနိုင်တဲ့ပြစ်မှုတစ်ခုဖြစ်ပါတယ်။ဒီကနေ့ဒီအချိန်မှာဆိုရင်နောက်ခံရာဇဝင်ဆုံးလူထုဟာဒီချစ်တက်ပွဲတွေကိုဆက်လက်ဆင်နွှဲနေကြပါတယ်။အာဏာအလွဲသုံးစားလုပ်မှုတွေကိုစန့်ကျင်မုန်တီးမှုနဲ့ခွဲခြားဆက်ဆံမှုကိုအတုရင်ဆိုင်ပြီးမဲပေးခွင့်ကိုကာကွယ်အရေးအသွေးပြည့်မီတဲ့အလို့အကိုင်းကျန်းမာရေးစောင့်ရှောက်မှုအိုးအိမ်နဲ့ပညာရေးခန်းစားရရှိခွင့်တွေအတွက်ထုတ်ဖော်ပြောဆိုနေကြတယ်လို့လည်းသမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။ကျွန်တော်တို့နိုင်ငံနဲ့ကျွန်တော်တို့ကဘာမှာလိပ်ပြာလုံချဖို့တိုက်တွန်းခဲ့တဲ့အမျိုးသားတဦးချက်ရစ်တဲ့သမိုင်းအမွေကိုဒီကနေ့မှာကျွန်တော်တို့အလေးအနက်စဉ်းစားဆင်ခြင်ကြပါတယ်လို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်ရှင
်။အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
။အခုကြားခဲ့ရတာကတော့အမေရိကန်အစိုးရရဲ့အမြင်သဘောထားရတာဖြစ်ပြီးတော့ VOA ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။အခုတော့မြန်မာဒီမိုကရေစီရဲ့အစီအစဉ်မှာစကိုင်းတိုင်းဒေသကြီးကလျှက်ကုံတွက်ဖက်အလဲရန်ကျောင်းကိုစစ်တပ်ကလေးကျောင်းကနေတိုက်ခဲ့တာလေးလကြာမြင့်ခဲ့ပါပြီ။ တားဖြစ်သူဇင်ကုပ်အပါဝင်ចောင်းသူចောင်းသား6ယောက်နဲ့စုစုပေါင်း12ဦးတေဆုံးခဲ့တဲ့စစ်ကောင်စီရဲ့တိုက်ခိုက်မှုဖြစ်ရကိုမိဘတွေအနေနဲ့ဖြေသိမ်းလို့မရနိုင်ကြသေးသလိုကဘာကြီးအနေနဲ့လစ်လျူပြုမထားဖို့လည်းဦးထင်းညွန့်က VOA ကိုပြောပါတယ်မြန်မာဒီမိုကရေစီရဲ့အစီအစဉ်မှာမှတ်အင်ဂျင်နိုင်ကမေးမြန်းတင်ဆက်ထားပါတယ်
မြန်မာဒီမိုကရေစီရေးရာအစီအစဉ်ကနေကြိုဆိုပါရစေ။ကျမအင်ဂျင်နိုင်ပါ။စကိုင်းတိုင်းတပည့်မျိုးနယ်လက်ရကုံကြီးရွာကတွဲဖက်အလဲတန်းစာတင်ကျောင်းကိုစစ်တပ်ကလေကျောင်းကနေတိုက်ခိုက်ခဲ့တဲ့ဖြစ်ရပ်ဟာဇန်နဝါရီလ16ရက်နေ့ဆိုရင်လေးလပြည့်ခဲ့ပါပြီ။ရဟယင်တွေဘောကနေကျောင်းကိုဒရက်ဆက်ပစ်ခတ်မှုကြောင့်တေဆုံးခဲ့တဲ့ကျောင်းသူကျောင်းသားတွေတဲ့ခုနှစ်တန်းចောင်းသားစင်ကိုဦးရဲ့ဖခင်ဦးထင်းညွန်က VOA ကိုအခုလိုရင်ဖွင့်ပြောကြားခဲ့ပါတယ
်ဒီရုံးရပါတော့ဘာမှမကြည့်လဲမွေးရပဲတခါလဲတေပါသူ့လည်းသူ့ရောင်ကလည်းတနက်ကျတော့မတွေ့ရဲဘာမှကတော့ကလေးထဲလေးဘာမှမကြည့်နိုင်တော့ဆွတ်တော်တေညာတန်းဝေကျွန်တော်ဘာလဲမဆိုလူတွေပြအကြောင်းပြပြ
ချင်းထန်လာတဲ့တန်ရာတန်ချက်တွေကြောင်းရေဦးစီးအောင်ရောက်ပြီးနောက်တနေ့မှတေဆုံးခဲ့တဲ့တားဖြစ်သူရဲ့အလောင်းကိုစစ်တပ်ကပြန်ပြီးတဲခွင့်မပေးတဲ့အပြင်သူတို့ဘာသာသူတို့တကြိုလိုက်တဲ့အကြောင်းဦးထင်းညွန့်ကပြောပြသွားတာပါခစ်ပြတ်နေချိန်စစ်တပ်ကအချိန်မရွေးဝေရောက်ပစ်ခတ်နိုင်တဲ့အခြေအနေကြောင့်ကျောင်းဆက်မတက်ခြင်းကြောင့်ခုနှစ်တန်းကျောင်းသားဖိုးသားလေးခေါ်ဇင်ကူကဖခင်ဦးထင်းညွန့်ကိုပြောပြခဲ့ပါတယ
်ကျွန်တော်တို့ကတက်စီရင်ဒီကကြည့်ရကျောင်းနေမှာတက်ချင်ရှာဘူးမတက်ချင်တဲ့ခါကျတော့ဗာရတဲ့ကျတော့ခိပြက်နေတဲ့ခါသူတို့လာပြပြနေကြတဲ့ခါကျတော့ငါသားရလူပညာရေးရှိမှသူလုပ်ကြတာမျိုးကလူနေမှုကကာယဆိုင်ရာဒီချမ်းကြီးလုံးရှိတယ်ဆိုတော့မိဘကြောက်ကြောက်နေရှာတာ
စက်တင်ဘာလ16ရက်နေ့မှာစစ်တပ်ကရဟတ်ရင်နှစ်စင်းနဲ့ဝေဟင်ကနေတနအိကျော်ကြာပြစ်ခတ်ခဲ့တဲ့အပြင်မြေပြင်ကနေလည်းလေးဘက်လေးတန်ပိတ်ပြီးနိုင်ပေါင်းများစွာကြာအောင်ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့မျက်မြင်တွေက VOE ကိုပြောပါတယ်အသက်မသေးပဲလွတ်မြောက်လာတဲ့ကျောင်းသူကျောင်းသားတွေရဲ့မျက်မြင်ပြောပြချက်တွေအရဇင်ကိုဦးကိုကြည်စံတွေထိမှန်ခဲ့တဲ့အခြေအနေကိုလည်းဦးထင်းညွန့်ကအခုလိုပြောပါတယ
်။တက်ကတို့ဖောက်တို့ကနေဘုံဖောက်ဘုံဖောက်ပြီးကျောင်းကျန်းဖောက်ကျောင်းကျန်းအနေပြီးတော့ခရင်အောက်သူ့သားချင်းလေးတွေသူ့ဒီမာလေးလည်းနဲ့အုပ်ထားခေါင်းနောက်ဆက်မှန်ချီအောင်မှာလား။အဲ့ဒီတို့ယူတင်တော့လားကလေးတွေကလည်းအသားပတ်တွေကုန်နှိပ်ပြီးတော့ဆင်းပြီးတော့အကုန်လုံးကလေးချောရောက်လာတာပါဒီစင်ရကငုံကလေးအခုတခါလေးတရားကလေးကျွန်တော်ဓာတ်တယောက်ပြီးရုပ်ချင်မှပြတာအဲ့တော့သူကအလောင်းနဲ့ပြမခံဘူးဒီကလေးတွေလည်းပြမခံအောင်ငုံတိုင်းဖိကန်းတောင်ကခုလုံးယူသွားကြတာတိုင်းရင်းကိုကျွန်တော်လိုက်ပြီးတော့ဘီပိုကြီးကနေပြီးတော့ဖုန်းနံပါတ်ပြီးလိုက်ပြီးတော့ကျွန်တော်ကြည့်ရအလောင်းလည်းမြင်ရတယ်အဲ့ဒီကနေပြီးတော့သူတို့ဆေးဝင်ကြီးကိုရုံးရုံးတင်ပြီးတော့မှမီးတချို့လာကျွန်တော်သားအနောက်ရဲ့အရှင်းနိုင်မှလင်းမတူရညံ့ညံ့ရှင်းနိုင်မှလင်းတူရကျွန်တော်ကအပြာတော့ပြူခိုင်းတယ်ကျွန်တော်လေးကြခေါ်ပြီးတော့ကတို့က9000ထဲပြီးတော့တောင်းကြူကပေးပြီးတော့ချုပ်လက်လေးလိုချင်တယ်ဆိုတော့ဆရာဝန်ဆက်ဆက်တည်ပြီးတော့ဆရာဝန်ဆက်ဆက်ကလည်းဖြစ်ဖို့မင်းဆိုတော့မပေးရတော့ကျွန်တော်ငိုးပြန်လာတယ်မင်းတို့ခိကလည်းကွာအပုတ်ကောင်မပြောလို့လက်ပတ်လုံးတော့မှအယူမခံတော့မင်းတို့ကျားလူရကနေပြကြာမှာဆိုတဲ့ဟာဒါတွေတော့မတရားပါဘူးလူလူချင်းကမြင့်ချက်လွန်ပါလေမိုးပြန်နေရလေ
ကျောင်းသားမိဘတွေကိုထူကိုထဖွင့်လှစ်ထားတဲ့လက်ရက်ကုံတွဲဘက်အလဲတန်းကျောင်းမှာစာတင်ကြားနေတဲ့ကျောင်းသူကျောင်းသားအရေအတွက်300ကျော်လောက်ရှိပြီးဆရာမပေါင်း20ဝန်းကျင်လောက်ရှိပါတယ
်ကိုထူကိုထနဲ့ကျွန်တော်တို့ကဟိုတက်ကျောင်းနဲ့ဟိုကျွန်တော်တို့သမီးတို့လည်းဆယ်တန်းအောင်တော့ဝိုင်းပြီးတော့ပြင်းရတာကပြင်းရခလေးတွေတန်းတော့ကြမှာလေဒီချိန်မှာပြုံးကွာကိုတက်ခါလေးကိုတို့ခေးပြင်းရပြီဖွေးလေးနဲ့ရွာကောင်းဆောင်လေးအဲ့လိုလုပ်ကြရတယ်ကျွန်တော်တို့ကအဲ့လိုအင်ဒီကျောင်းလည်းမမရလဲဟိုနာမည်ပေါက်သေးဘူးရပါမ
ဒီကျောင်းတိုက်ခိုက်မှုနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြီးခဲ့တဲ့စက်တင်ဘာလ21ရက်နေ့နေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်ပြောကြရမှာအရက်သားတွေကိုတိုက်ခိုက်တာမဟုတ်ပဲ KIA အမြင်ခံအကြမ်းဖက်တောင်းချမ်းသူတွေနဲ့ဒေတာကန် PDF တွေကိုပြန်ပြီးခြေမုံတာဖြစ်ကြောင်းပြောသွားပါတယ်။တကယ်တမ်းဖြစ်စဉ်မှာဘဲအဖွဲနဲ့မှအပြန်လန်ပြစ်ခတ်တာမရှိဘဲစစ်တပ်ဘက်ကဒရက်ဆက်ပြစ်ခတ်ခဲ့တဲ့အပြင်အခြားစစ်ရဟတ်ရင်တွေနဲ့တယ်လာတဲ့စစ်သားတွေကလည်းရွာထဲဝင်ပြီးပြစ်ခတ်ကြတဲ့အတွက် ဘေးလွတ်ရာကြောင်းလန့်တကြားထွက်ပြေးပုံအောင်ကြရတဲ့အခြေအနေကိုဦးထင်းညွန့်ကအခုလိုပြောပါရစေ
။ကျွန်တော်တို့ရေကျွန်တော်တို့ဒီမကတယောက်ကစစ်တပ်ကချက်စင်တာပိတ်ပြီလား။တောင်စစ်တပ်ကဒီညောင်ကြီးကချပြီးတော့တောင်ကနေဝင်တာ။အဲ့ဒီကုန်းထွက်ပြေးကြပါရတချို့လည်းပဲကြီးရယ်လည်းတီးတဲ့ဆိုင်ကြီးတိုက်ရယ်တီးလို့ရှိရကြ။ဆိုင်ကြီးလည်းကုန်းကြောက်ကြရတာဟိုးရလာပြီးတော့အတင်းပိတ်ပြေပေါ့လား။လက်မကြီးနေပြေတာဟိုးဗျ။
ရဟရင်နဲ့သူတို့ကတည်လာပြီးတော့အဲရဟရင်ဘောကနေဆင်းလာတဲ့စစ်သားတွေကလည်းအလုံးပေါင်းဘယ်နှယောက်လောက်ရှိမယ်လို့ခန့်မှန်းမိလဲရှင
်။အဲ့ဒါကြတော့ကျွန်တော်ကမမြင်တော့မခံမောင်းရဘူး။ကျွန်တော်ကမတွေ့ရဘူး။တွေ့ရတဲ့ဒီနေ့တာယူရတယ်ပြတ်သက်ခံရမှာအဲ့ဒီဖေးစားနဲ့ကျွန်တော်တို့အိမ်ကတို့ရဆိုတာမတော်ရင်ဘူးလေ။အိမ်တော်မကဲတော့မဲဦးကျောင်းနဲ့နေရတာကျွန်တော်က။ကျွန်တော်တို့ရွာနဲ့နှစ်ခေါက်လောက်ဝေးရမဲဦးကျောင်းကမဝေးဘူးရ။လေလို့ဆိုတော့လေမစိတော့ပချာဘူး။
လက်ရကုံဖုန်ကြီးကျောင်းအနားမှာရှိတဲ့သူ့ရဲ့နေအပြင်စိုက်ကယ်ပြင်ဆိုင်ဖွင့်ထားတဲ့အတွက်ရှိနေတဲ့စိုက်ကယ်တွေကိုရောထရက်ကားကိုပါမီးရှို့သွားခဲ့ကြောင်းဦးထင်းညွန့်ကပြောပါတယ်
။သူကအဲ့ဒီဆေးကန်းတော်မကရက်ဆိုင်ရှိတယ်ရက်ဆိုင်ကတော့လက်ကိုရောက်ကူးမယ်ဆိုပြီးအင်ဂျင်လေးနဲ့ကျွန်တော်ကအင်ဂျင်လေးထိထိအင်ဂျင်လေးကောင်းကူးရလေကြည့်ဖြတ်တည်တယ်ရှိတော့ဒီနာကတိုက်တဲ့ဟိုဒီလက်ကိုရောက်မကူးအောင်ဆိုအနေနဲ့မိုင်းချပြီးတော့အဲ့ဒီဆိုင်ကလေးကဆိုင်ကလေးပြန်ဖွင့်တယ်ဆိုင်ကလေးအများကြီးရှိတာအဲ့ဒီလေးကြီးကကျွန်တော်ပါလာရတယ်။အဲ့ဒီလေးကြီးကိုမင်းနဲ့ချိုးပြီးတော့ဗရင်ကျော်မတမောက်တွေညာချိုးဝင်ပြီးတော့အဲ့အလဲကောင်ကိုကျွန်တော်ကအကုန်စုရတော့လူလူမဖြစ်နေကြတဲ့ဂရင်းကြီးဝါးရဆင့်ပြီးတယ်ဘုံလုံးရှိတဲ့တိတာပါ။အကုန်လုံးဆင့်ပြီးကျွန်တော်တန်ချက်ဆက်ကလည်းရက်ရွာဝိုင်းအောင်ကုန်းထောင်းတာအကုန်ပါပဲကျွန်တော်အသာလေးပါပဲ။ကျွန်တော်မီးရှို့ရတဲ့ဆိုးတာရှိတဲ့ဒီယူသွားတာလက်ခံတယ်။ကျွန်တော်ကားလည်းယူသွားပါကျွန်တော်မီးရှို့တော့ပြင်းလည်းမရပြင်းလည်းမပြင်းနိုင်ပေါ့ဗျာ။တော်ဆိုဘွားဆိုပြခါတိုင်းကားလေးပေါ်တင်ကုန်ထွက်အတန်ချက်ချက်တွေလည်းနေပါဆိုဖြစ်တယ်ကျွန်တော်နေပါမယ်ဆိုလေ။ကဲနေပါတိဆိုဆိုအညာခံရတာကျွန်တော်ပြန်ထောင်မှုတွေမလွယ်တာပေါ့ဗျာ။ခိုင်းနေတော့ခိုင်းနေလို့တက်လို့လို့ကမလို့တင်ပါဘွားတို့မှယူကိုလည်းဘာမှလည်းပြောလိုက်လည်းမဟုတ်ဘူးကျွန်တော်တို့ကရဲရီတွေကြားတာလေးကိုမနိုင်တော့
စက်တင်ဘာလ28ရက်နေ့ကထုတ်ပြန်တဲ့ WIWM ခေါ်မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးရန်ညားအဖွဲ့ရဲ့ကြေညာချက်မှာနိုင်ငံတကာစစ်ဥပဒေအရအရက်သားတွေအပေါ်အလွန်ကျွံတိုက်ခိုက်မှုမလုံနိုင်အောင်တားမြစ်ထားပြီးဒီတားမြစ်ချက်ကိုကျူးလွန်ရင်စစ်ရာဇဝတ်မှုဒါမှမဟုတ်လူသားတို့အပေါ်ရာဇဝတ်ကျူးလွန်မှုအဖြစ်အပြစ်ပေးအရေးယူနိုင်ကြောင်းဖော်ပြထားပါတယ်။ဒါကြောင့်လက်ရက်ကုံစာတင်ကြောင်းကိုမြန်မာစစ်တပ်ကဝေဟင်ကနေရောမြေပြင်ကနေပါတိုက်ခိုက်မှုကိုစစ်ရာဇဝတ်ကျူးလွန်မှုဖြစ်နိုင်တဲ့အထောက်အထားတွေစုဆောင်းနေတယ်လို့လည်း WIWM ကဆိုပါတယ်။တပ်ပြသူဇင်ကိုပေါင်းပြီးကျောင်းသူကျောင်းသား6ဦး၊ရွာသူရွာသား6ဦးတို့ပါတိတ်ဆုံးခဲ့ရတဲ့စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်လို့အမှန်တရားဖြစ်ရမှန်ကိုနိုင်ငံတကာအဖွဲ့အစည်းတွေသိအောင်ထုတ်ဖော်ပြောဆိုသွားမှာဖြစ်တယ်လို့ဦးထင်းညွန့်က VOA ကိုပြောပါတယ်
။အဲ့လားတော့ဟိုလုံးကွင်းရမယ်ဆိုရင်တော့မှန်တရားတော့ဘယ်ဖွဲ့စည်းကြလာကြလဲရပ်တည်ပြီးတော့ပြင်ပြပြင်ပြကိုကတော့တော့လားဆိုတော့လက်လက်မမီရောလဲကြောက်တာပါဗျာတွေ့လည်းမတွေ့ဘူးအောင်ဒီလိုလေးသူတော့ဗာရီမားဆိုတော့ဘရပဲဖဲရတာဟုတ်အဲ့တော့ဘလောက်တော်မှန်သူရတဲ့ပုဂ္ဂိုလ်တော့ဘယ်သူမှပြောလို့မရှိဘူးလားဒီလူကြောက်တဲ့ဘာကြီးလုံးပေးနေကြတာအောင်မိလားလေဒီလူကဘာတွေများလှူတဲ့ပုဂ္ဂိုလ်တော့ထောင်နှစ်တရာချတော့လူတတန်း80 90ရှိရလို့ဒီဒီရတော့ပါဗျာချတဲ့လူတော့နှစ်တရာချနေရမှာလား
မြမစစ်တဲ့အနေနဲ့စစ်ဖက်ဆိုင်ရာနီလန်းဥပဒေတွေကိုလိုက်နာတာဝန်ယူခြင်းမရှိပဲစာတင်ကြောင်းတကြောင်းအပေါ်အလွန်ကျွံအင်အားသုံးတိုက်ခိုက်ခဲ့တဲ့ဖြစ်ရပ်ကိုကဘာကြီးအနေနဲ့ဝိုင်းဝန်းအရေးယူကြဖို့လေမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးကိုယ်စားလှယ်တอมအန်ဒရူးစ်ကကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုပြီးခဲ့တဲ့စက်တင်ဘာလကတိုက်တွန်းထားကြောင်းပြောကြားရင်းနဲ့ဒီပတ်အစီအစဉ်ကိုအဆုံးသတ်ပါရစေရှင်မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုနားဆင်နေအတွက်လည်းကျေးဇူးပါကျမအင်ဂျင်နီယာရှင်
ကုံစာတင်ကြောင်းတိုက်ခိုက်မှုမှာတာဖြစ်သူဆုံးရှုံးခဲ့ရတဲ့မိဘတို့ရဲ့ရင်ဖွင့်တန်ကိုမှအင်ဂျင်နိုင်ကမေးမြန်းတင်ပြခဲ့တာပါရှင်။မကြာခင်မှာထုတ်လွှင့်တော်ပြန်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြင်ကွင်းချင်းမဆူမြန်မာပြည်မပေးစာများနဲ့ထူးခြားစာများသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်တော်ဖို့ရှိပါတယ်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာမနက်ခင်းပါတော်တာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရ2023ခုနှစ်ဇန်နဝါရီလ16ရက်တနင်္လာနေ့မနက်ခင်း6:00နာရီနဲ့9:00နာရီထိအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ကနေဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်ပြီးတော့ထုတ်လွှင့်သွားမယ့်သတင်းပတ်စဉ်ကဏ္ဍတွေထက်ကနေအရင်ဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းနဲ့စားကြရအောင်ပါမြန်မာနိုင်ငံမှာအာဏာသိမ်းပြီးတော့အုပ်ချုပ်နေတဲ့စစ်ကောင်စီကိုခုခံတော်လှန်ရမှာရှင်းလင်းပြတ်သားတဲ့နိုင်ငံရေးစီမံချက်ကအထောက်အကူဖြစ်လိမ့်မယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးစကော့မာဆီယာကမှတ်ချက်ပေးပြောဆိုလိုက်ပါတယ်။ကမ္ဘာမြန်မာမီဒီယာမြင်ကွင်းတုံ့တက်ချက်ကိုဆောင်းပါရှင်ပြည်သွင်းတဲ့အတူအလိမ်မတင်ဆက်ထားပါတယ်ရှင်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေမြန်မာနိုင်ငံရေးမှာရှင်းလင်းပြတ်သားတဲ့နိုင်ငံရေးစီမံချက်ကခုခံတော်လှန်ရေးအတွက်အထောက်အကူပြုမယ်လို့စကော့မာစီယာကမှတ်ချက်ပေးလိုက်တဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါအာဏာရှင်ပူဆန်းပေးမယ်သူတို့ပြည်သူတွေကိုဝန်ဆောင်ပြီးအကျိုးစီးပွားတွေယူဆောင်ပေးတဲ့အစိုးရတွေရှိတယ်အဲ့ဒီလိုအစိုးရတွေကစစ်ကောင်စီလိုမျိုးပြည်သူတွေကိုနေ့စဉ်ဘုံကျဲညံပါနှိပ်ဆက်တက်ဖြတ်တာတွေမလုပ်ကြဘူးဒါကြောင့်ကျွန်တော်ရင်ကပြောခဲ့သလိုပဲစစ်ကောင်စီဟာခမာနီနောက်ပိုင်းအရှိတောင်အရှမှာအဆိုးရွားဆုံးအာဏာရှင်ပဲသူတို့လုပ်တဲ့ဘယ်ကိစ္စကမှနိုင်ငံအတွက်ရောကဘာအတွက်ပါအပြုသဘောမဆောင်ဘူးအားလုံးဟာအပြက်သဘောတွေကြည့်ပဲစစ်ကောင်စီအင်အားကောင်းလာမှကျွန်တော်မမြင်ဘူးစစ်ကောင်စီဟာအင်အားဆက်လက်ကျဆင်းလာမှဖြစ်ပေမဲ့ဘာဖြစ်မယ်ဆိုတာတိတိကျကျကြိုတင်ခန့်မှန်းဖို့အရန်ခက်တယ်စစ်ကောင်စီကတဖြည်းဖြည်းအင်အားချိနဲ့လာမယ်စစ်ကောင်စီကိုတိုက်ခိုက်နေတဲ့မြန်မာပြည်သူတွေကအင်အားတောင့်တင်းလာပြီးနိုင်ငံရဲ့ပုံမှုများပြားတဲ့အစိတ်ပိုင်းတွေမှာပညာရေးပါဝင်ဒေတာအဆင့်အုပ်ချုပ်ရေးတွေအနာဂတ်တွေအရန်အရေးပါတဲ့အရာတွေထူထောင်လာမယ
်အခုလိုစကားတွေကိုပြောခဲ့တာကတော့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးအဖြစ်2016ခုနှစ်ကနေ2020ခုနှစ်အထိတာဝန်ယူခဲ့တဲ့စကော့မာစီယိုပဲဖြစ်ပါတယ်ဧရာဝတီသတင်းဌာနအယ်ဒီတာကိုအောင်စော်နဲ့အင်တာဗျူးမှာပြောကြားခဲ့တာပါစကော့မာစီယယ်နဲ့အင်တာဗျူးကိုရှင်းလင်းပြသသည့်နိုင်ငံရေးစီမံချက်ကခုခံဒေါ်လာရေးအတွက်အထောက်အကူပြုမည်လို့ဧရာဝတီကခေါင်းစဉ်ပေးခဲ့ပါတယ်ဒေါ်လာရေးကိုအထောက်အကူပြုမဲ့နိုင်ငံရေးစီမံချက်ဆိုတာဘယ်လိုစီမံချက်မျိုးလဲဆိုတာကိုစကော့မာစီယယ်ကအခုလိုဆက်ပြောပါတယ်မြန်မာပြည်သူတွေကသူတို့တွေသဘောထားကွဲလွဲမှုအများအပြားကိုဖြတ်ကျော်ပြီးအခုအတူတကွပူးပေါင်းဆောင်ရွက်နေတယ်လို့ပြောတာခမရလဲကြားဘူးမှာပဲဒါကမှန်ပါတယ်အကြောင်းလဲတော်တော်ဖြစ်သွားတာသိကြပါတယ်အင်းအားစုအများပြားကြမှာစစ်တပ်ကိုဖြုတ်ချဖို့ဆိုရဲဘုံဥတီချက်တော့အ ਨੇ ဆုံးရှိလာတယ်ဒါပေမဲ့ဒါဆိုရင်ဘာဆက်လုံမလဲဆိုရဲနောက်တစ်ဆင့်ရှိလာတယ်အ ਨੇ ဆုံးတော့ Federal Democracy ပြည်ရင်လိုမျိုးအခြေခံမူတွေနဲ့ပတ်သက်တဲ့ရှေ့ဆက်ရမယ့်လမ်းနဲ့ပတ်သက်တဲ့နောက်နှစ်နှစ်အတွင်းကျွန်တော်တို့ဘာတွေလုပ်မယ်ဆိုရဲသဘောတူညီမှုပိုရနိုင်လေလေပြည်ပအစိုးရတွေနဲ့မြန်မာပြည်သူတွေအတွက်အထောက်အကူပြုလေလေပဲ
အဲ့ဒီလိုလုံနိုင်ရင်စစ်ကောင်စီကအစိုးပြုထားတဲ့ရွေးကောက်ပွဲရွေးကောက်ပွဲလို့ခေါ်ရတာတောင်ယွန်းလွန်းလို့ဗျာသူတို့ကရွေးကောက်ပွဲလို့ခေါ်နေတဲ့ကိစ္စကိုအစားထိုးမဲ့အခြားရွေးစရာကိုပြည်ပအစိုးရတွေကိုပြသနိုင်မယ်လို့စကော့မာစီယယ်ကအကြံပြုထားတာတွေ့ရပါတယ်စကော့မာစီယယ်ကြီးညွှန်းတဲ့တော်လှန်ရေးကိုအထောက်အကူဖြစ်စေမဲ့နိုင်ငံရေးစီမံချက်ဆိုတာ NUG CRPH NUCC နဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေကြားအတူပူးပေါင်းဆောင်ရွက်နိုင်မဲ့လမ်းပြမြေပုံတနည်းအားဖြင့်နိုင်ငံရေးအခြေခံမူတစ်ခုပေါ်မှာရပ်တည်ဆောင်ရွက်ဖို့ဆိုလိုတာပါ။နှွေဦးဒေါ်လာရေးအင်အားစုတွေနဲ့တိုင်းရင်းသားလက်နက်ကင်ဒေါ်လာရေးအင်အားစုတွေပူးပေါင်းဆောင်ရွက်ရေးဟာဒေါ်လာရေးအတွက်အရေးပါပုံကိုလူပောင်တဲ့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကအခုလိုပြောပါဗျ
။ဒီနေ့နှွေဦးဒေါ်လာရေးရဲ့အဓိကတိုက်ပွဲသဏ္ဍာန်ဟာလက်နက်ကင်တိုက်ပွဲသဏ္ဍာန်ဖြစ်တယ်ဆိုတာကိုပြည်သူတွေကရွေးချယ်ပြီးဖြစ်တယ်။ဒါတစ်တစ်ချက်နှစ်တစ်ချက်ကကျွန်တော်တို့တိုင်းပြည်ရဲ့လက်နက်ကိုင်ဒေါ်လာရေးနော်နှစ်90ကရှိတဲ့လှုပ်ရှားမှုတစ်ချောင်းလုံးမှာအတွေ့အကြုံစီးရင်နဲ့ပတ်သက်လို့အတွေ့အကြုံဒေါ်လာတဲ့ဒေါ်လာစစ်နဲ့ပတ်သက်လို့အတွေ့အကြုံမှာပမာမှုတ်တဲ့တိုင်းရင်းသားလူမျိုးတွေရဲ့လက်နက်ကိုင် နိုင်ငံရေးအင်အားစုတွေရဲ့အတွေ့အကြုံကအင်ပန်ကြီးမားတယ်ဆိုတာလေအားလုံးအသိဖြစ်တယ်။တတိယတစ်ချက်ကျွန်တော်ပြောချင်တာကမြန်မာမဟုတ်တဲ့တိုင်းရင်းသားလူမျိုးတွေရဲ့လက်နက်ကိုက်တိုက်ပွဲအတွေ့အကြုံခုခံစစ်အတွေ့အကြုံကိုဒီနေ့နေဦးတော်လှန်ရေးနဲ့ပေါင်းစပ်ကြမှာဖြစ်တယ်လို့အဲကျွန်တော်အနေနဲ့တော့အဲ့လိုပြောချင်တယ်။နော်ဒီလိုပေါင်းစပ်နိုင်ပါကျွန်တော်တို့အောင်ပွဲဟာပို့ပြီးနှီးလိမ့်မယ်လို့ကျွန်တော်ပြောချင်ပါတယ်။တပြိုင်နက်ထဲမှာပဲကျွန်တော်တို့တိုင်းပြည်ကိုဘယ်ပုံဘယ်နည်းတည်ဆောက်ကြမယ်ခဏိကျွန်တော်တို့ပြောနေတဲ့ Federal Democracy ကိုဘယ်ပုံဘယ်နည်းတည်ဆောက်ကြမယ်ဆိုတဲ့ကိစ္စတွေမှာလည်းပဲလက်နက်ကိုင်တိုင်းရင်းသားလူမျိုးတွေရဲ့တော့တော်လှန်စစ်အသီးသီးဟာအင်မတန်မှအခရာကြတယ်ဒီလူမျိုးကိုအခြေခံတဲ့နိုင်ငံရေးအင်အားစုတွေရဲ့အခန့်ကဏ္ဍဟာအင်မတန်မှအခြေခံကြတယ်
2023ခုနှစ်ဇန်နဝါရီလ1ရက်နေ့ကအမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီ NUCC နဲ့အမျိုးသားညီညွတ်ရေးအစိုးရ NUG တို့ပူးတွဲထုတ်ပြန်ချက်တစ်စောင်ထုတ်ပြန်ခဲ့တာတွေ့ရပါတယ်။အပိုင်12ပိုက်ပါတဲ့အဲ့ဒီကြေညာချက်ရဲ့အပိုင်1မှာ Federal Democracy ပဋိညင် Federal Democracy Charter သည်အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီ NUCC နဲ့အမျိုးသားညီညွတ်ရေးအစိုးရ NUG တွင်ပါဝင်သောတော်လှန်ရေးအင်အားစုများ၏ဘုံနိုင်ငံရေးသဘောတူညီချက်ဖြစ်သည့်ဤပဋိညင်ပါမျှော်ရည်ချက်နှင့်တံမိုးများကိုအလေးနက်ခံယူလျက်အားလုံးသဘောတူချမှတ်ထားသောနိုင်ငံရေးလမ်းပြမြေပုံကို NUCC နဲ့ NUG တွင်ပါဝင်သောတော်လှန်ရေးအင်အားစုများကစုပေါင်းကောင်းဆောင်မှုစုပေါင်းတာဝန်ယူမှုခိုင်မာသောကတိကဝတ်ပြုမှုများဖြင့်တညီတညွတ်ထက်လက်တွဲပူးပေါင်းအကောင့်ထက်ဖော်ဆောင်ရွက်ကြရန်ကျွန်ုပ်တို့တန်တိတန်ချမှတ်ထားပြီးဖြစ်သည်လို့ဒေါ်လာရေးကာလနဲ့ဒေါ်လာရေးအလွန်မျှော်မှန်းချက်များကိုရှင်းလင်းစွာဖော်ပြထားတာတွေ့ရပါတယ်
။ဒါပေမဲ့အဲ့ဒီညညာချက်မှာအဓိကနိုင်ငံရေးအင်အားစုတစ်ခုဖြစ်ပြီး2020ရွေးကောက်ပွဲမှာအပြတ်အသတ်နိုင်ရရှိခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD တော့ပါဝင်တာမတွေ့ရပါဘူး။နိုင်ငံတကာထောက်ခံမှုနဲ့အကူအညီတွေပို့ရဖို့တော်လှန်ရေးလှည့်မြန်ဖို့ဆိုရင်တော်လှန်ရေးအင်အားစုတွေအနေနဲ့ဒီမှာကျွန်တော်တို့ရှေ့ဆက်မဲ့လမ်းဆိုတာကိုချပြနိုင်ဖို့လိုတယ်လို့စကော့မာစီယာကအကြံပြုထားပါတယ်။အဲ့ဒီလိုချပြနိုင်ဖို့တတန်တွေထွက်နိုင်ဖို့ဆိုရင်စကော့မာစီယာကအနာဂတ်ဒီမိုကရေစီဟာအတိအကျဘယ်လိုပုံစံမျိုးဖြစ်မယ်ဆိုတဲ့အသေးစိတ်မူကြမ်းကိုမျှော်လင့်နေရင်လက်တွေ့မကျဘူးအသေးစိတ်တွေဆွေးနွေးနေရင်နှစ်နဲ့ချီပြီးကြာနိုင်တယ်ဒါကြောင့်ထိတ်ဆုံးကသတင်းကောင်းစင်တွေထက်မြေပြင်ကအခြေအနေတွေကိုကြည့်ကြပါလို့ဆိုပါတယ်ခင်ဗျာ
သမရှင်ပြည်သွေးနိုင်တင်ဆက်နေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုထုတ်လင့်ပေးခဲ့တာပါရှင် VOA မြန်မာပိုင်းရဲ့တင်ဆက်လာနေမတဲ့ခင်အစီအစဉ်တွေကို American ပြည်တော်ဆိုမျိုးတော့ Washington DC ကနေဆက်ပြီးတော့တိုက်ရိုက်ထုတ်လင်းနေပါတယ်အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံမှာ2023နှစ်စစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်2022ခုနှစ်နိုဝင်ဘာလအထိဆိုရင်ချင်းပြည်နယ်မှာတိုက်ပွဲပေါင်း590ကြော်ဖြစ်ပွားခဲ့ပါတယ်အသေးစိတ်ကိုတော့အချက်လက်တွေကိုစူးစီးပြီးတော့မဟာဗျူဟာနဲ့မိုဝါဒါလေးလာရဲ့ Institute ISB မြန်မာကမြင်ကွင်းကျန်မဆုများအဖြစ်တင်ဆက်ထားပါတယ
်စစ်အာဏာသိမ်းမှုအလွန်နှစ်နှစ်တာကာလအတွင်းမှာနိုင်ငံတော်တိုက်ပွဲပေါင်း 8,000 ကျော်ဖြစ်ပွားခဲ့ပါတယ်တိုက်ပွဲတွေဟာနိုင်ငံအနှံ့ကမြို့နယ်ပေါင်း190ကျော်ထက်မနည်းမှာဖြစ်ပွားခဲ့ပါတယ်တိုက်ပွဲအားလုံးရဲ့ထဝက်ကျော်ကစစ်ကောင်စီနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေအကြမ်းမှာဖြစ်ပွားခဲ့တာပါပြီးခဲ့တဲ့နှစ်မေလမှာတိုက်ပွဲပေါင်း1100ကျော်အထိဖြစ်ပွားခဲ့ပြီးအများဆုံးဖြစ်ခဲ့ပါတယ်နိုင်ငံတော်ကမြို့နယ်ပေါင်း84ခုမှာနေအိမ်နဲ့အဆောက်အုံတွေမီးရှို့ဖျက်ဆီးခံခဲ့ရပါတယ်။မီးရှို့ခံရတာကြောင့်နေအိမ်နဲ့အဆောက်အုံ9,400ကျော်လောက်ပျက်စီးဆုံးရှုံးခဲ့ပါတယ်။မီးရှို့ဖျက်ဆီးခံရတာတွေကပြီးခဲ့တဲ့နှစ်အတွင်းမှာပိုများလာခဲ့တာပါ။ဖြန့်ပြအနေနဲ့တစ်လကိုနေအိမ်အဆောက်အုံ4,300ကျော်မီးရှို့ဖျက်ဆီးခံခဲ့ရပါတယ်။ ီးခဲ့တဲ့နှစ်အတွင်းမှာစစ်ကောင်စီကလေကြောင်းတိုက်ခိုက်တာတွေကိုအကြိမ်660ထက်မနည်းလုပ်ခဲ့ပါတယ်။ဒါဟာစစ်အာဏာသိမ်းမှုအလွန်လေကြောင်းတိုက်ခိုက်မှုအားလုံးရဲ့89ရာခိုင်နှုန်းနီးပါးရှိခဲ့ပါတယ်။2022ခုနှစ်မေလအတွင်းမှာလေကြောင်းတိုက်ခိုက်တာအများဆုံးဖြစ်ခဲ့ပြီး62ကြိမ်ထက်မနည်းရှိခဲ့ပါတယ်။ဒုတိယအများဆုံးကဩဂတ်လအတွင်းမှာဖြစ်ပြီးအကြိမ်ရေ68ကြိမ်ထက်မနည်းရှိခဲ့ပါတယ်။စစ်အာဏာသိမ်းမှုအလွန်နောက်ဆက်တွဲပဋိပက္ခဖြစ်ရပ်တွေကြောင်းအရသာတည်ဆုံမှု9900ကျော်ရှိခဲ့ပါတယ်။ ABB ရဲ့စစ်ရင်တွေအရဆန္ဒပြတာကြောင်းပြစ်ခတ်ခံရတာနဲ့စစ်ကောင်စီကဖမ်းဆီးထားချိန်မှာတည်ဆုံခဲ့ရတဲ့အရသာ1600ကျော်ရှိခဲ့ပါတယ်။ဒါအပြင်လက်နက်ကိုင်ပဋိပက္ခနဲ့တိုက်ပွဲတွေအတွင်းမှာလည်းအရသာ1800ကျော်တည်ဆုံခဲ့ပါတယ်။ဒလန်လို့ဆွဆွဲပြီးတပ်ဖြတ်ခံရတာ3500ကျော်လောက်ရှိတယ်လို့စစ်ကောင်စီကထုတ်ပြန်ထားပါတယ်။သူတို့ရဲ့စရုံတွေကိုတော့တီးကြလွတ်လပ်တဲ့အဖွဲ့အစည်းတွေကအစည်းအဝေးအတည်ပြုမထားပါဘူ
း ISP မြန်မာကအပတ်စဉ်တင်ဆက်နေကြမြင်ကွင်းကျဲမှတ်စုများခဏကိုထုတ်လွှင့်တင်ဆက်ခဲ့တာပါရှင်။အခုတော့မြန်မာပြည်မှာပေးဆောင်များခဏပါပြည်သူတို့ရဲ့ရင်ဖွင့်လွှာတွေအကြံပြုလွှာတွေကိုမှအိသနာကျော်ကစူးစီးတင်ဆက်ထားပါတယ
်။ဒီနေ့ကင်းရှင်းပြီးတော့မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင်။VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်။တန်းစင်ဆိုတဲ့သောရရှင်ကViewer ဝိုင်းတော်သားတွေအားလုံးစိတ်ချမ်းသာကိုကျမ်းမာပါစေလို့ပနာမဆုတောင်းလိုက်ပါတယ်။ Viewer ရဲ့လူလူမိတ်ဆွေအစီအစဉ်ကိုသဘောကျနှစ်ဆိုင်ပါတယ်။မြန်မာနိုင်ငံကပြည်ထောင်တည်စီကိုသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီလို့ပြောတာပြည်ထောင်တည်ကိုအထူးဖန်ဆားနိုင်လို့နှစ်ချက်သဘောကျရပါတယ်။အားလုံးဝမ်းသာလန့်ဖြာကျမ်းမာကြပါစေဆိုပြီးတော့ဆုတောင်းပေးလိုက်ပါတယ်။ Viewer က24နာရီပတ်လုံးထုတ်လွှင့်ပေးတဲ့လူလူမိတ်ဆွေအစီအစဉ်ကိုဖန်ယူအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။အနေနဲ့သောရရှင်တယောက်ကြံကြံမြဲမြဲရေးလာတာပါစာတူလေးပါသူကမေဒနာကျော်တဲ့မေဒနာကျော်အတန်ကရှေးပြဆက်မင်းသမီးအတန်နဲ့တူပြီးတော့ချူတာပါတယ်တဲ့ဟုတ်ကဲ့အတန်ချူတာတယ်ဆိုလို့ကျေးဇူးတင်ပါတယ်ရှေးပြဆက်မင်းသမီးဆိုလို့ဘလို့အတန်မျိုးလဲတော့ကျွန်မစဉ်းစားနေမိပါတယ်နော်နောက်ထပ်သောရရှင်ဖုံးမှုဆိုတဲ့သောရရှင်ကတော့မိုင်းထောင်ချီဝေးပေမဲ့လည်း view လေးလိုင်းကိုအစင်မြဲအဝေးကနေနားထောင်နေပါတယ်ဆိုပြီးတော့စာရေးလာတာပ
ါမိုင်းမောင်းထောင်ချီဝေးနေကြပေမဲ့လေးလိုင်းကနေတစဉ်တိကျမှန်ကန်တဲ့သတင်းတွေကိုနေ့စဉ်နားဆင်ခွင့်ရနေတဲ့အတွက် VOA သတင်းဌာနကိုအထူးပဲကျေးဇူးတင်မိပါတယ်။အခုဆိုရင်နေ့စဉ်နာနဲ့တိုင်းလိုလို VOA ကိုစောင့်မျှော်နားဆင်ရတာအလေးအကျင့်တစ်ခုလို့ဖြစ်လာပါပြီ။ VOA ကထုတ်လွှင့်တဲ့သတင်းတွေကတေချာပေါ့အတီးသတ်မှတ်လို့ရပြီးဘယ်လိုက်မှုမရှိသိခါရှိရှိနှစ်ပေါင်းများစွာရက်တီလာခဲ့သောသတင်းဌာနကြီးနဲ့အတူ VOA အဖွဲ့သားတွေကိုအထူးပင်ကျေးဇူးတင်ရှိတာထပ်ပြီးပြောချင်ပါတယ်။မြန်မာပြည်သူတွေအတွက်သတင်းမှန်တွေနေ့စဉ်တင်ပြပေးနေတဲ့ VOA ဝိုင်းတော်သူဝိုင်းတော်သားများစိတ်ချမ်းသာကိုကျမ်းမာလူရင်ဆန္ဒပြေဝကြပါစေလို့အဝေးကနေဆုတောင်းပေးအပ်ပါတယ်ခင်ဗျာ
နောက်ထပ်သောရရှင်တယောက်ကတော့ VOA Bemis အစီအစဉ်ရေးတဲ့ဒီအစီအစဉ်ကနေမြန်မာသတင်းလေးတွေကိုဦးစားပေးလွှင့်လို့မရပါဘူးလားဗျာတဲ့သူများနိုင်ငံကဟာရီကြီးပဲပြောပြနေလို့မြန်မာနိုင်ငံကအရေးကြီးသတင်းတွေသတင်းယူလို့မရတာများလားလို့တွေးမိပါတယ်။ဟုတ်ကဲ့ပါကျမတို့သတင်းတွေကိုမြန်မာသတင်းတွေဦးစားပေးထုတ်လွှင့်ပါတယ်နော်။ဒါမဲ့အစီအစဉ်ဆက်ဆက်ကျင်းတော့ကျမတို့မြန်မာနိုင်ငံသတင်းတွေရောနောက်ပြီးတော့ကမ္ဘာတစ်လောင်းမှာနောက်ဆုံးရအရေးကြီးနေတဲ့သတင်းတွေအားလုံးကိုထုတ်လွှင့်ပေးတာဖြစ်ပါတယ်။အဲ့ဒါသတင်းတို့ကဏ္ဍပါ။အဲ့ပြီးသွားတာနဲ့သတင်းပေးပို့ချက်တွေသတင်းဆောင်မတွေအကုန်လုံးကတော့အားလုံးလိုမြန်မာလိုသတင်းတွေဖြစ်ပါတယ်နော်။အဲ့ဒီနောက်ပိုင်းကျတော့မှမြန်မာနဲ့နိုင်ငံတကာအကြောင်းအရာမျိုးစုံကိုတင်ပြပေးထားတဲ့အပတ်စဉ်ကဏ္ဍတွေဖြစ်ပါရဲ့ရှင်။ နောက်ထပ်သောရရှင်တယောက်မေးလာတာရှိပါတယ်။မြမပြည်ကပေးစာများကဏ္ဍအတွက်ပါတယ်။ဗီဒီယိုဖွဲ့သားတွေအားလုံးမင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေ။မဲဒနာကျော်ကြီးကိုကျော်ကျော်သိန်းကဗီဒီယိုကအနားယူသွားတာလားတဲ့။တခြားဌာနတစ်ခုအတန်လွင့်နေတာတွေးလိုက်ရလို့ပါ။ဗီဒီယိုအတန်လွင့်ဌာနအတိုးတက်ပါစေတဲ့။ဟုတ်ကဲ့ပါကိုကျော်ကျော်သိန်းအလောက်ကနေအနားယူသွားပါတယ်ရှင်။တခြားသောရရှင်တွေမေးလို့ပြီးခဲ့တဲ့စာတစ်စောင်းနှစ်စောင်းမှလည်းကျွန်မပြန်ကြားပေးပူပါတယ်နော်။အဲ့ဒါမကြားလိုက်ဘူးထင်ပါတယ်။မြန်မာနိုင်ငံမှာနေစဉ်ကြုံတွေ့နေရတဲ့ဒီနိုင်ငံရေးအခြေအနေတွေနောက်ပြီးလူမှုဘဝအခက်အခဲတွေနဲ့ပတ်သက်ပြီးတော့သရရှင်တွေသူတို့ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းကျွန်မသတင်းပတ်စင်တိုင်းမှာဖော်ပြပေးနေပါရနော်။ဒီဘက်ဒီလိုရေးလာတဲ့စာတွေတွေကတစောင်းကတော့မင်္ဂလာပါ view ယူကရိန်းပြည်သူတွေကိုအလေးထားတယ်လို့မြန်မာပြည်သူတွေကိုလည်းကဘာကြီးအလေးထားတင်ပါတယ်တဲ့။မြန်မာပြည်သူတွေကိုလည်းအလေးထားတင်တယ်လို့ကဘာကြီးကိုသိစေချင်လိုက်တာတဲ့။ခန်းကြီးကြီးလေးပြောလာပါရဲ့။နောက်ထပ်သောရရှင်တယောက်ကတော့အမည်မသိလို့ပဲပြောပြပါတယ်အမှန်တိုင်းပြောရင်လိုက်ဖမ်းပြီးတော့တပ်ဖြတ်နေလို့ပါဆိုပြီးတော့သူရေးစင်တဲ့စာသူရဲ့ထင်မြင်ယူဆချက်ကိုခုလိုမျိုးစာရေးပြီးပြောလာပါတယ
်စကားအမှန်ပြောလို့မရတဲ့မြန်မာနိုင်ငံမှာပညာရှိနေလို့မရတဲ့နိုင်ငံမြန်မာနိုင်ငံမှာအောက်ခြေကဆရာဆရာမတွေတူနာပြုတွေနာမည်ကြီးတွေစာရေးဆရာတွေကိုစစ်ကောင်စီကမရှိစေချင်လို့ဖမ်းပြီးတပ်နေထောင်ချနေတာဘာဥပဒေနဲ့အပြစ်ပေးမှလဲနောက်ဆုံးကာကြီးခါခွေပဲတက်တဲ့ကလေးတွေပါမကြမ်းတက်ဖြတ်နေရတွေဟာဘာနဲ့အေးယူမှာလဲမိမတွေကိုစော်ကားတက်ဖြတ်နေရတွေရောအေးယူမဲ့သူတွေမရှိတော့ဘူးလားဗျာဥပဒေဆိုတာရောမရှိတော့ဘူးလားဒါတွေအားလုံးအေးယူနိုင်မဲ့ဥပဒေရှိရင်ဖြေပေးပြောပေးပါဦးနော်သိကြလို့ပါတိတဲ့သူတွေရှင်းပြပေးပါ
သူကတော့ဖန်ဆီးမှုတွေတက်ဖြတ်မှုတွေကိုအတော်စိုးရင်ထင်လန့်နေပုံရပါတယ်နော်ဒီစာကိုရေးရင်တိုင်းမှာအမှန်တိုင်းပြောလို့လိုက်ဖမ်းပြီးတော့တက်ဖြတ်ပါလိမ့်မယ်ဆိုပြီးတော့သူ့ရဲ့စိုးရင်စိတ်ကိုရေးလာတာဖြစ်ပါတယ်မြန်မာနိုင်ငံရန်ကုန်မြို့မှာကြုံတွေ့နေရတဲ့နေစဉ်လူလူရဲ့လုံခြုံရေးအခက်အခဲနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်နောက်တစ်ယောက်ရဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးချင်ပါတယ်ဒီသောရရှင်ကလည်းကျေးဇူးပြုတော့အကောင့်နံပါတ်မဖော်ပြဖို့အထူးမြတ်တာရက်ခံပါသည်ဆိုပြီးတော့အခုလိုရေးလာပါတယ်
ရန်ကုန်မြို့ကြီးမှာခိုးဆိုးလူ၌ဓမြတိုက်အလစ်တုပ်လူသတ်မှုတွေနေ့စဉ်နဲ့များဖြစ်ပေါ်နေပါတယ်။ဒါတွေကိုလည်းဆက်အောင်တင်ထားသူတွေကတရားဥပဒေစိုးမိုးမှုရှိအောင်လို့မလုပ်နိုင်ကြပါဘူး။ပြည်သူတွေဟာကိုယ့်အသက်ဘေးနဲ့ဥစ္စာပစ္စည်းလုံခြုံရေးအတွက်အတက်နိုင်ဆုံးညံရှိတယ်လို့နှီးမျိုးစုံနဲ့ဆောင်းနေကြပါတယ်။ရဲတွေဆိုတာကလည်းဘဲကနေပေါ်လာမှန်မှန်းမသိတဲ့ PDF တွေကိုကြောက်နေကြရတော့လမ်းကျွေးတွေတောင်မှပုံမှန်မကောက်ရဲကြတော့ပါဘူး။ရက်ခွက်ထဲမှာရှိတဲ့စီသမားလောင်ကစားသမားခိုးဆိုးလူရတာတွေလူလက်လက်ပဲပျော်ပါးပါးကြီးကိုဆင်းနွှဲနေကြပါတယ်။အခုခါလို့တခိုးမီလို့ပညာပီးလှုပ်လို့ကလည်းမဖြစ်ဘူးလုံးဝမယုံကြည်ရပါဘူးအချိန်ချင်းထောင်ထွက်တွေပညာပီးလှုပ်လိုက်လို့နောက်ပြည်သူတွေရဲ့အသက်အိုးရင်စီစဉ်ဥစ္စာပစ္စည်းတွေအတွက်မလုံခြုံစိတ်မချတော့ပါဘူးပြည်သူတွေဝိုင်းရိုက်နှက်ရအောင်လဲဥပဒေနဲ့မညီတယ်လို့တည်သွားတော့မှပိုဆိုးဒုက္ခရောက်ကုန်ကြပါမယ်ဒါကြောင့်မို့မဖြစ်မနေသက်ဆိုင်ရာနေမြေခံရဲတွေကိုအကြောင်းကြားအနှံ့ရပါတယ်ဒါကိုရက်ခွက်ထဲကစီသမားလောင်ကစားသမားတခိုးမူရီရန်ကသူတွေကရက်ခွက်ထဲမှာရဲတွေခြေရှုပ်တယ်အဲ့ဒီကောင်ဒလန်လားဆိုပြီးတော့တရင်တွေဖြန့်ကြပြန်ရောရိုးသားတဲ့ပြည်သူတွေမဟုတ်မခံပြည်သူတွေအနေနဲ့ကလည်း PDF အနိုင်ရအောင်လို့ PDF ဆိုတာကလည်းဘယ်သူမှမသိဖြစ်နေကြတော့အခုဆိုလို့ရှိရင် PDF လဲကြောက်ရသွေးတောက်ပြူစောထိလဲကြောက်ရဖြစ်နေရတာပါစေသမားခိုးဆိုးလူ၌လောင်ကစားသမားတွေနဲ့စားပေါက်ပိတ်နေကြတဲ့ဖျေးသီးများရဲ့စကားတွေကိုလည်းချင့်ချင့်ယုံကြပါလို့ VOE ကနေပြီးတော့ PDF တွေကိုသတင်းစကားပါလိုက်ပါတယ
်ရဲတပ်ဖွဲ့ကိုအာခေါပုံရတဲ့သောရရှင်ဖြစ်ပါတယ်ရှင်ဟုတ်ပါတယ်နိုင်ငံတကာနိုင်ငံမှာတာမန်အချိန်ဆိုရင်တော့တိုင်းပြည်တွင်တရားဥပဒေစိုးမိုးမှုကတရားဝင်ခန့်အပ်ထားတဲ့ရဲတပ်ဖွဲ့ကစီးကျက်ရတာဖြစ်ပါတယ်။ဒါမဲ့လေမြန်မာနိုင်ငံရဲ့လက်ရှိအခြေအနေကတော့နိုင်ငံတကာတရားဥပဒေအဖွဲ့အစည်းတွေဝေဖန်ထားတဲ့အတိုင်းပဲတရားဥပဒေစိုးမိုးမှုမရှိတဲ့ကာလဖြစ်နေလို့တရားဥပဒေကိုဘယ်သူဘလို့စောင့်ကြည့်နေလဲဆိုတာအတော့ကိုအစင်းစားရကြက်တဲ့အနေအထားရှိနေပါတယ်။ပါရပြပြတာဝန်ရင်လို့တတ်မှတ်ချက်အတိုင်းဆိုရင်တော့နိုင်ငံတော်အာဏာကိုဆွဲကင်ထားတဲ့သူတွေမှာအပြေးဝါတာဝန်ရှိတာဖြစ်ပါတယ်ရှင်။သောရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်။အားလုံးအတွက်ပုံမှန်ကောင်းမွန်အဆင်ပြေတဲ့နေ့သစ်တွေမကြာခင်ရရှိပါစေလို့တောင်းဆုပြုမိပါတယ်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကို မြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bambis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းထက်တိုက်ရိုက်နားဆင်နိုင်ပါတယ်။ထွန်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးဘေးရန်ရဲ့ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
မဟိတနာကျော်အပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်မှပေးစာများကဏ္ဍကိုထုတ်လွှင့်တင်ဆက်ခဲ့တာပါရှင် VOA မြန်မာပိုင်းရဲ့တင်လာနေမယ့်နိုင်ငံအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့ထူးခြားဆက်များတင်ပြများအစီအစဉ်အလဲရောက်ပါပြီ Pacific သမုဒ္ဒရာထဲမိုင်9000ခီကိုလှေကလေးတစ်စင်းနဲ့ကူဖြတ်ဖို့အမျိုးသမီး6ယောက်ပြည်သူနိုင်ငံကနေစတင်ထွက်ခွာသွားပါတယ်တခါပလဲနှကတ်ကိုဖုန်းပြောလို့ရတဲ့နှစ်ချက်ဖြစ်အောင်ဖန်တီးထားတဲ့နှကြက်နှကတ်တမျိုးဂျာမန်နီပညာကုမ္ပဏီတခုကတီထွင်လိုက်ပါတယ်ဒီလိုကဘာသလွားကထူးထူးခြားခြားသတင်းတွေကိုတော့ကိုငင်းချမ်းနဲ့မခင်ဖြစ်တို့တင်ပြထားပါတယ
်ပစိဖိတ်သမုဒ္ဒရာထဲမိုင်9000ခီကိုတေလေးတစ်စင်းနဲ့အမျိုးသမီး6ယောက်ကူဖြတ်ဖို့ပြည်ထူနိုင်ငံကနေစတင်ထွက်ခွာသွားပါပြီစပိန်နိုင်ငံသူတဦးနဲ့ပြည်သစ်နိုင်ငံသူ5ဦးပါဝင်တဲ့ဒီအဖွဲ့မှာအားလုံးကအားကစားသမားတွေဖြစ်ပြီးအားကစားလုပ်ခြင်းအဖြစ်ကင်ဆာယောဂါသည်တွေစိတ်ဝေဒနာတက်တာစီတဲ့ဆိုတာသတိပြုမိစေဖို့ရည်ရွယ်ပါတယ်။သူတို့ဟာကင်ဆာယောဂါသည်တွေကိုအားကစားကနေတဆင့်ပြန်လည်ကောင်းမွန်လာအောင်ကူညီထောက်ပံ့ပေးနေတဲ့ပရာဟိတအဖွဲ့ Hope Team East အဖွဲ့အတွက်ဒီခီးနဲ့ရန်ပုံငွေရှာဖွေပေးတာလည်းဖြစ်ပါတယ်။သူတို့တွေပြည်ဦးနိုင်ငံမြို့တော်လီမာကနေစထွက်ပြီးပစိဖိတ်သမုဒ္ဒရာထဲကပြင်သစ်ပိုင်းပိုလီနီးရှားကျွန်းစုတွေစီကိုဥတီလော်ခတ်မှဖြစ်ပြီးတော့တယောက်ကို၄နာရီလောက်နေညာမပြတ်အလှဲ့ချလှော်ကြမှာပါ။နှုတ်အဖြစ်ကတော့တနာရီကို၃မိုင်လောက်တော့ရောက်နိုင်လိမ့်မယ်လို့ခန့်မှန်းချပါရစေ။အသက်၂၂နှစ်ကနေ၄၈နှစ်အထိရှိတဲ့သူတွေပါဝင်တဲ့ဒီအဖွဲ့မှာရင်နာကင်ဆာယောဂါခံစားရသူတူလည်းပါဝင်ပါရစေ။သူတို့ရဲ့အနောက်နားကနေရွက်လီတစင်းနဲ့ဆေးအဖွဲ့နဲ့အတူလိုက်လံဆောက်ရှောက်ပေးမှဖြစ်ပြီးတယောက်ကလှော်ခတ်နေတဲ့အချိန်ကျန်တဲ့၅ယောက်ကရွက်လီပေါ်မှာနားနေနိုင်မှာပါ။အခုလိုခီးစဉ်ကိုတော့၃နှစ်ကြာစီစဉ်ခဲ့ရပြီးအခုနှစ်2023ခုနှစ်မတ်လလောက်မှာပြင်သစ်ပိုင်းပိုလီနီးရှားကျွန်းစုကိုရောက်မယ်လို့ခန့်မှန်းထားပါရဲ့ရှင
်။နဂျက်နဂတ်ကိုဂျာမန်နီးပညာကုမ္ပဏီတစ်ခုကတီထွင်လိုက်ပါတယ်။ Nova ကုမ္ပဏီထုတ် Nova H1 နဂျက်ဟာနဂတ်ထဲမှာတခါတည်းပူးတွဲဖန်တီးထုတ်လုပ်ထားတဲ့ပထမအဦးဆုံး Smart ကျိုးမဲ့နဂျက်တစ်မျိုးဖြစ်တယ်လို့ Nova ကုမ္ပဏီကပြောပါရယ်။Bluetooth နည်းပညာကိုသုံးပြီးဖုန်းနဲ့ဆက်သွယ်လို့ရတာကြောင့်ဖုန်းပြောလို့ရတယ်လို့သတင်းတွေလည်းနားထောင်လို့ရပါတယ်။ Las Vegas မြို့မှာကျင်းပနေတဲ့ CES ရက်စစ်လူသုံးကုန်ပစ္စည်းပြပွဲမှာလာရောက်ပြသခဲ့ပြီးတော့နဂတ်ကိုနားအတွင်းပိုင်းနဲ့ထည့်เสียမှလို့ပဲနားမှာပဲနဂတ်လိုပန်ထားပြီးအသုံးပြုနိုင်တာပါ။ Nova ကုမ္ပဏီရဲ့မူပိုင်နည်းပညာဖြစ်တဲ့ Udia Shanine နဲ့အတန်လိုင်းနည်းပညာကိုသုံးထားပြီးတော့အတန်လိုင်းတွေကနားထဲကိုရောက်သွားအောင်လုပ်ထားတာပါ။အတန်တွေဟာအပြင်ဘက်ကိုထွက်မသွားပဲဘေးဘက်ဝင်ခြင်းကအတန်တွေပေါ်မှာထပ်ပြီးကြားရအောင်လဲဖန်တီးထားပါတယ်လို့ကုမ္ပဏီကကြေညာထားပါတယ်။ Nova H1 နဂျက်ကိုဗြိတိန်နိုင်ငံမှာစတင်ရောင်းချပေးနေပြီဖြစ်ပြီးတော့မြောက်အမေရိကတိုက်နဲ့ဂျပန်နိုင်ငံမှာဇွန်လမှာစပြီးရောင်းချပေးမှာပါ။ရွှေရည်စိမ်နဂတ်နဂျက်တစ်ခုကိုယူရို659ယူရိုနဲ့ရောင်းချမှာဖြစ်ပြီးတော့ငွေရည်စိမ်ဆိုရင်တော့969ယူရိုနဲ့ရောင်းချမှာဖြစ်ပါတယ်ခင်ဗျာ။
rock and roll ဘယင်းလို့တင်စားခေါ်ကြတဲ့ well known သူအဆိုတော် Elvis Presley အမတ်တရစီတန်းလဲလဲပွဲကိုဩစတြေးလျနိုင်ငံ New South Wales ပြည်နယ် Parks မြို့မှာဇန်နဝါရီလပထမပတ်ကကျင်းပခဲ့ပါတယ်။ပျော်ပွဲရှင်ပွဲတွေနဲ့ Presley အမတ်တရပွဲ9ရက်ဆက်တိုက်ကျင်းပခဲ့တာပါ။ Sydney မြို့အနောက်ဘက်မိုင်220ကျော်အကွာမှာရှိတဲ့ Parks မြို့မှာ Elvis Presley ပွဲတော်ကျင်းပခဲ့တာအနည်း30ရှိပါပြီ။ Parks မြို့ကိုဩစတြေးလျမှာရှိတဲ့Elvis မျိုးတော်လို့သတ်မှတ်ခေါ်ဆိုကြပေမဲ့အစပိုင်းတော့ကတော့ American Soldier တယောက်ကိုဂုံပြူတဲ့ပွဲကိုထောက်ခံခြင်းနဲ့သူသိမ်းမရှိခဲ့ပါဘူးအခုချိန်မှာတော့ Presley လို့ဝတ်စားထားတဲ့သူတွေသူ့တချင်းတွေဖွင့်ပြီးရှေးအောင်ကားတွေနဲ့လှည့်လည်ကြသူထောင်ထဲကြီးရှိပါတယ်နှစ်စဉ်ကျင်းပတဲ့ဒီပွဲကိုလာရောက်အားပေးသူပရိသတ်2000ခွဲလောက်လည်းရှိပါတယ် Australia နိုင်ငံ Parks မျိုးမှာလိုပဲ American ပြည်တော်စုကပြည်နယ်တချို့မှာလည်း Elvis Presley အမတ်တရပွဲတွေကျင်းပလို့ရှိပါတယ်ရှင်
ခုထုတ်လွှင့်တင်ဆက်ခဲ့တာကတော့ကိုငင်းချန်နယ်မှာခင်ဖြူရွေးတို့တင်ဆက်ထားတဲ့ထူးခြားဆန်းမြသတင်းများအစီအစဉ်ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့တင်ဆက်လာနေမယ့်ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။သောသားရှင်များရှင် VOA ကထုတ်လွှင့်ပေးနေတဲ့ထိပ်တန်းရောင်မြန်မာနဲ့နိုင်ငံသားသတင်းတွေကိုတော့ VOA ရဲ့ website ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာစာသားနဲ့လည်းဖတ်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့ကျန်းမာရေးသိပ္ပံနဲ့ဤပညာအမျိုးသမီး blogger တွေပြောသမျှမြန်မာအရေးသုံးသပ်ချက်စတဲ့သတင်းပတ်ဆင်ကဏ္ဍတွေနဲ့အတူနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကို VOA ရဲ့အင်တာနက်ဆာမျက်နှာမှာစာသားနဲ့လည်းဖတ်ရှုနိုင်တယ်လို့အသံနဲ့လည်းနားဆင်နိုင်ပါတယ်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုစသားနဲ့လည်းတစ်ခါပြန်ပြီးတော့ဖတ်ရှုနိုင်ပါတယ်။အခုတော့ကြံနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုခင်မောင်စုမင်းပြောပြပေးပါရှင်
။ဒီနိုင်ငံရှစ်တောင်ပိုင်းဒန်နီပရိုမြို့ကရုရှားမီဆိုင်းဒုံးကျည်ထိမှန်ပျက်စီးသွားတဲ့လူနေတိုက်ခန်းအဆောင်တွေထဲမှာမသေးဘဲကြံရစ်နေတဲ့သူတွေကိုဆက်လက်ရှာဖွေနေဆဲဖြစ်ကြောင်းယူကရိန်းသမ္မတကပြောကြားလိုက်ပါတယ်။မီဆိုင်းဒုံးထိမှန်ရာကအဆောက်အုံထဲမှာအသက်15နှစ်အရွယ်ကလေးတဦးအပါအဝင်30ထဲမှနေသေဆုံးပြီး30လောက်လည်းပျောက်ဆုံးနေကြောင်းယူကရိန်းသမ္မတဗလိုဒီမာဇာလင်စကီကတင်းငွေတွင်နေကပြောဆိုလိုက်ပါတယ်ကိုဗစ်ကရောဂါစတင်ဖြစ်ပေါ်လာကြတဲ့ကတရုတ်ပြည်မကြီးနဲ့ဟောင်ကောင်ကျွန်းအကြားရန်နာထားတဲ့မြန်နှုံးမြင့်ယထားတွေကိုဇန်နဝါရီလ15ရက်နေ့မှာပြန်လည်ပြေးဆွဲနေပါတယ်တရုတ်အစိုးရကခီးတဲ့တွေတိချာခွဲနေရမယ်ဆိုတဲ့ကိုဗစ်ကန့်သတ်ချက်တွေပြီးခဲ့တဲ့တပတ်ကဖြေလျှော့ပေးလိုက်တဲ့အချိန်မှာအခုလိုယထားတွေပြန်လည်ပြေးဆွဲလိုက်တာဖြစ်ပါတယ်။နိုင်ငံတော်ကကိုဗစ်ကရောဂါတွေအကြီးအကျယ်ကူးစက်နေပြီးဆေးရုံတွေမှာကိုဗစ်ကြောင့်သေဆုံးသူ6000နီးပါးရှိခဲ့ကြောင်းအာဏာပိုင်တွေကအတည်ပြုပြောဆိုခဲ့ပြီးနောက်တစ်နေ့မှာပဲယထားတွေကိုအခုလိုပြန်လည်ပြေးဆွဲတာဖြစ်ပါတယ်ခင်ဗျာ။အာဖဂန်နစ္စတန်နိုင်ငံမှာအမျိုးသမီးလွတ်တော်အမတ်ဟောင်းမာဆယ်နဗီဇာဒာသူ့ရဲ့တက်တော်ဆောင်တဦးကိုအမည်မသိတနတ်သမားတွေကလုံခြံတပ်ဖြတ်သွားတယ်လို့တာလီဘန်အုပ်ချုပ်သူတွေကတင်းငွေနေကပြောပါတယ်။ကာဘူးမြို့တော်ရှိသူ့ရဲ့နေအိမ်မှာတင်းငွေနေအစောပိုင်းကလုံခြံမှုအတွင်မောင်ဖြစ်သူလဲဒဏ်ရာရရှိခဲ့တယ်လို့ကာဘူးမြို့ရဲတပ်ဖွဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်။အသက်32နှစ်အရွယ်နာဗီဇာဒာဟာတာလီဘန်အဖွဲ့အာဏာမရခင်အမေရိကန်ဥဆောင်တဲ့နေတိုတပ်ဖွဲ့တွေထောက်ခံပေးထားတဲ့အရင်ဒီမိုကရေစီအစိုးရလက်ထက်ကရွေးကောက်ခံပါလီမန်အမတ်တဦးဖြစ်ပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုအတွင်းစိတ်ဝမ်းကွဲပြားနေတာတွေအစွန်းရောက်တွေနဲ့မတရားမှုတွေကိုပြုပြင်နိုင်ရေးမာတင်လူသာကင်းဂျူနီယာရဲ့ဘဝကိုအတူယူပြီးအတုံးချကြဖို့အမေရိကန်သမ္မတဂျိုးဘိုင်တင်ကပြည်သူတွေကိုပြောကြားလိုက်ပါတယ်ခင်ဗျာ
တဲ့ရင်ချင်းချက်ကိုကိုခင်မောင်စိုးမင်းကြီးညာခဲ့တာပါရှင်ဒီကနေ့မနေ့အတွက်စီစဉ်ထုတ်လို့ရည်မှုကမာတင်ငီထိုက်ပြပြီးတော့စက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Rob McLean နဲ့ Terry Smith တို့ဖြစ်ပါတယ် VOA American အတန်းရဲ့ဒီကနေ့မနေ့ဖက်6နာရီနဲ့9နာရီအစီအစဉ်တွေကိုလိုင်းတုံမီတာ30နဲ့လိုင်းတုံမီတာ48လိုင်းလမီတာ190နဲ့ VOA ရဲ့ Facebook ဆာမျက်နှာကနေထုတ်လွှင့်ခဲ့တာပါတော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရွှင်လန်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မနောင်လောပါ
This program has come to you from the Voice of America, Washington.